Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရ2024ခုနှစ်ဖေဖော်ဝါရီလ23ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3249လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ဟမတ်စ်ဒူဂျော်ရီဖမ်းဆီးထားတဲ့ထက်ကဒဇဂန်နှစ်ဦးကိုအစ္စရေးလူမျိုးရေးတပ်တွေကကယ်ထုတ်နိုင်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ဥရောပတိုက်မှာညီနေကာလမဟုတ်တဲ့အတွက်ဆစ်လက်နက်တွေအရေးတကြီးမြေမြဆဆထုတ်လုပ်ဖို့ဂျာမန်ဝန်ကြီးချုပ်ကတိုက်တွန်းပြောဆိုပါတယ်။ယူကရိန်းကိုကြောထောက်နောက်ခံပေးဖို့နဲ့ဥရောပကိုပို့ပြီးလုံခြုံကာကွယ်နိုင်စွမ်းရှိအောင်လုပ်ရမယ်လို့ပိုလန်ပြည်သစ်နဲ့ဂျာမနီနိုင်ငံတို့ကကတိပြုပြောဆိုပါတယ်။
စစ်မှုထားဥပဒေအပေါ်လူထုခြားကရှုမြင်ချက်တွေကိုတော့သတင်းတွေပြီးမှနားဆင်ချင်ရမှာဖြစ်တယ်လို့ပဲပြည်ထောင်စုနေအပေါ်တိုင်းရင်းသားတို့သဘောထားကိုလည်းထုတ်လွှင့်ပါမယ်။စိုက်ထုံမှာတော့စစ်ကောင်စီကိစ္စခန်းနှစ်ခုကို KNLA ပူးပေါင်းအဖွဲ့တွေတိုက်ခိုက်ခဲ့တဲ့အကြောင်းကလေးစစ်သားနဲ့တွေ့ဆုံမေးမြန်းခံအပြင်အင်ဒိုနီးရှားရွေးကောက်ပွဲသတင်းဆောင်မတွေကိုလည်းနားဆင်ချင်ရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့လူမှုရှုခင်းအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်တန်းကတင်ပြပေးပါမယ်ရှင်။
ဟာမတ်စစ်သွေးကြွတွေဖမ်းထားတဲ့ဒဇာဂန်နှစ်ယောက်ကိုအစ္စရေးကတနင်္လာနေ့မှာကယ်တင်လိုက်နေပါတယ်။ဒါပေမဲ့ထောက်ကူလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကမြို့မှာပါလက်စတိုင်းအနည်းဆုံး68ယောက်သေဆုံးသွားကြပါတယ်။အစ္စရေးနဲ့အာဂျင်တီးနားနိုင်ငံသားတွေဖြစ်ခံယူထားကြတဲ့အသက်60အရွယ်ဖာနန်ဒိုဆိုင်မွန်မာမန်နဲ့အသက်80အရွယ်လူဝီဟာတို့လွတ်မြောက်ခဲ့ကြတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။သူတို့နှစ်ယောက်လွတ်လာတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသယဟူကကြိုဆိုလိုက်ပြီးလုံးဝအောင်ပွဲခံတဲ့အထိဆက်လက်ဖိအားပေးမှသာတရားခံအားလုံးလွံ့မြောက်နိုင်နိုင်မယ်လို့ပြောပါတယ်။ဒါပေမဲ့ Israel ဖမ်းဆီးထားတဲ့ Palestine အချင်းသားတွေနဲ့တရားခံတွေလဲလှယ်ရေးအပါအဝင်အပြစ်ခတ်ရစဲရေးကဖြစ်နိုင်ဆဲရှိပြီးသဘောတူညီချက်ရရှိဖို့ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့ American နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller ကသတင်းတော်တွေကိုတင်းနှင်းလာနေမှာပြောလိုက်ပါတယ်။နိုဝင်ဘာမှာတပတ်အပြည့်ရပြီးတော့တရားခံတရားကိုလွတ်ပေးပြီးတဲ့နောက် Hamas လက်မှာတရားခံတရားကြော်ကြံနေပါသေးတယ်။ဇာကန်30တယောက်ကတော့ဖမ်းထားတဲ့အတော်တွင်သေဆုံးဒါမှမဟုတ်အသက်ခံရတယ်လို့ Israel စစ်တပ်ကပြောပါတယ်ခင်ဗျာ။ဂါဇာမှာလူအများများအသက်ခံပြီးဖြစ်တဲ့အတိုင် Israel ကိုလက်နက်ပို့တာရပ်ချဖို့ဥရောပသမ္မတနိုင်ငံကြီးမူဝါဒအကြီးကဲ Joseph Borrell က Israel ရဲ့မဟာမိတ်တွေအဓိကအားဖြင့် American ပြည်ထောင်စုကိုတိုက်တွန်းလိုက်ပါတယ်။ Israel ရဲ့စစ်စီရေးကအတော်ကိုလွန်သွားပြီလို့ American သမ္မတ Joe Biden ကအရင်ပတ်ကပြောခဲ့တာကို Mr. Borrell ကညှို့ဆို့တိုက်တွန်းလိုက်တာပါ။ဂူလာသမ်ကပါလက်စတိုင်းဒုက္ခသည်များကူညီရေးဌာန UNRWA အကြီးအကဲဖိလစ်လာဇာရီနီနဲ့အတူဘရပ်ဆဲလ်မြို့မှာတနင်္လာနေ့ကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်စ်ကတိုက်ခိုက်ရမှာ UNRWA ဝန်ထမ်း7ယောက်ပါဝင်ခဲ့တယ်လို့အစ္စရေးကစွပ်စွဲထားပြီးသူ့ကိုယာဒူးကနှုတ်ထွက်ဖို့တောင်းဆိုထားပေမဲ့အငြင်းစားယူဖို့ရည်ရွယ်ချက်မရှိပါဘူးလို့ဖိလစ်လာဇာရီနီကပြောပါတယ်။အဆိုပါစွပ်စွဲချက်နဲ့ပတ်သက်ပြီးဂူလာသမ်ကဝန်ထမ်းတချို့ကိုအလုပ်ဖြုတ်လိုက်ပြီးစုံစမ်းစစ်ဆေးနေပါတယ်။UNRWA ရဲ့အဆောက်အဦရဲ့အောက်မှာဟာမတ်ရဲ့မြောက်လိုင်ကောင်းတွေတာတဲ့ပတ်သက်လို့ဒီပဋိပက္ခပြီးသွားတဲ့အခါစုံစမ်းစစ်ဆေးမယ်လို့ Mr. Lazzarini ကပြောပါတယ်။ဥရောပဟာလက်နက်တွေကိုအရေးပေါ်အကြီးအကျယ်ထုတ်လုပ်ရမယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကတတိလာနေ့ကပြောလိုက်ပါတယ်။ဥရောပဟာငြိမ်းချတဲ့ကာလမှာနေနေတာမဟုတ်ဘူးလို့လည်းသူကသတိပေးလိုက်ပါတယ်။Right Metal လက်နက်ထုတ်လုပ်ရေးကုမ္ပဏီရဲ့လက်နက်ခရမ်းစက်ရုံတစ်ဖွင့်ပွဲမှာ Olaf Scholz ကအခုလိုပြောလိုက်တာပါ။ဥရောပနိုင်ငံတွေကအမှားစာတွေစုပြီးနောက်ဆယ်စုများစွာဝယ်ယူမဲ့အမှတ်ကချက်ပေးတာတဲ့အတူကာကွယ်ရေးလုပ်ငန်းတွေကိုဗန်နာပံ့ပိုးပေးရပါမယ်လို့သူကပြောပါတယ်။ဒင်းညာရေးလိုလားသူတွေဟာကျူးကျော်သူတွေကိုအောင်မြင်စွာတားနိုင်ရပါမယ်လို့လည်းပြောရင်းလက်နက်အများပြားထုတ်လုပ်နိုင်ရေးကိုကူးပြောင်းကြရမယ်လို့လည်းသူကပြောပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်ဆခဲ့ပြီးတဲ့နောက်ဂျာမနီဟာလက်နက်ထုတ်လုပ်တတ်စီရဲ့အဆိုပြုနိုင်ငံတနိုင်ငံဖြစ်လာခဲ့ပါတယ်။စစ်မဲ့ဖြစ်မိတုန်းကတော့ဂျာမနီမှာလက်နက်တူလောင်ထားတာမရှိသလောက်ဖြစ်နေကြတာပါ။ယူကရိန်းမှာလက်နက်လိုအပ်ချက်ကိုဖြည့်ဆည်းပေးဖို့ဥရောပသမ္မတကပူးတွဲဗန္နာပံ့ပိုးရေးနီးနာတရက်ကိုချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့2024မတ်လမှာလက်နက်ကြီးတသန်းပို့ပေးဖို့ကတိပေးထားခဲ့ပေမဲ့ထက်ဝက်ကိုပဲထုတ်လုပ်နိုင်ခဲ့တာပါ။
and then mena phan myanmar wa da season ni go mena 6 nai ga ni 9 nai thi pantometer 32 kilohertz 9335 ne 9383 nya pantometer 49 kilohertz 6153 nya ပထမနာရီဝက်မှာလှိုင်းနှက်မီတာ190 kHz 1505ရူကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့မနေ့သတင်းတွေကို VOA ရုပ်သံကနေဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံရဲ့ဝန်ကြီးပရမ်ပရီဘဟိတာနုကာရဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တနင်္လာနေ့အမေရိကန်စံတော်ချိန်ညနေပိုင်းမှာတွေ့ဆုံနေပြီးမြန်မာနိုင်ငံရဲ့ရေးကိစ္စဟာဦးစားပေးဆွေးနွေးမဲ့အကြောင်းအရာတစ်ခုဖြစ်မယ်လို့ပြောနှင့်ထားကြပါတယ်။မြန်မာနဲ့နယ်ချင်းဆက်နေတဲ့ထိုင်းနိုင်ငံတိုက်ခိုက်မှုတွေမှာမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေကိုဒီတစ်လအတွင်းစတင်မယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်သူပရမ်ပရီကပြီးခဲ့တဲ့သတင်းပတ်ကပဲပြောခဲ့ပါတယ်။နိုင်ငံချက်ချင်းဒီအသိတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့စည်ရေးပဋိပက္ခကြောင့်ဥပဒေအိမ်မက်ဖြစ်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအစစအနဲ့စေဝါထောက်ပံ့ကူညီဖို့ကတဦးစီစဉ်လာလို့သိရပါတယ်။ဒါကြောင့်အခုညနေပိုင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ဆုံတဲ့အခါအခုလိုလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရအပြင်မြန်မာနိုင်ငံအတွက်ပဋိပက္ခတွေပေါ်နှစ်ဖက်အမြင်ဆွေးနွေးမယ်လို့ယူဆရပါတယ်။အမေရိကန်ပြည်ထောင်စုကို၂ရက်ကြာတရားဝင်ခီးစဉ်ရောက်ရှိလာတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးဟာဒီခီးစဉ်အတွက်အမေရိကန်ကုန်သွယ်ရေးဝန်ကြီးတမရရဲ့စွမ်းအင်နဲ့ရည်ရွယ်မြောက်နာမှုဆိုင်ရာအကြီးသားအကြံပေးပုဂ္ဂိုလ်တို့အပြင်အာရှဒေသတွေနဲ့နိုင်ငံခြားရေးဘူဝါဒဆိုင်ရာမှာစိတ်ဝင်စားရှိကြတဲ့အမေရိကန်လွှတ်တော်အမတ်တွေကိုလည်းတွေ့ဆုံဖို့ရှိတယ်လို့ Thai PBS သတင်းမှာဖော်ပြထားပါတယ်။ယူကရိန်းကိုကြောတောက်နောက်ခံပေးဖို့ဥရောပကိုပိုပြီးလုံခြုံကာကွယ်နိုင်စွာရှိလာအောင်လုပ်ကြရမယ်လို့ပိုလန်ပြင်သစ်နဲ့ဂျာမနီတို့ကကတိပြုလိုက်ကြပါတယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သာအာဏာပြန်ရခဲ့ပြီးဥရောပမှာရုရှားဩဇာချက်လာတာကိုခွင့်ပြုတော့လေမလားလို့စိုးရိမ်လာကြတဲ့အတိုင်းအဆိုပါသုံးနိုင်ငံနိုင်ငံခြားရေးဝန်ကြီးတွေဟာပါရီမှာတွေ့ဆုံဆွေးနွေးသဘောတူလိုက်ကြတာပါပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့ပါရီမှာဂျာမန်ဝန်ကြီးချုပ်အိုလတ်ရှို့ဆက်ဘာလင်မှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့ပိုလန်ဝန်ကြီးချုပ်ဒေါ်နယ်တက်စ်ကဥရောပသမ္မတကရုရှားနဲ့စီးရီးယားပူအားနည်းနေရမယ့်အကြောင်းမရှိပါဘူးလို့ပြောပါတယ်ဥရောပသမ္မတဟာသူ့အနေထားအရစစ်အာဂျီတရဖြစ်လာဖို့လဲတိုက်တွန်းလိုက်ပါတယ်ကာကွယ်ရေးအသုံးစရိတ်လုံလောက်အောင်မသုံးဆွဲတဲ့နေတို့ဖို့ရဲ့နိုင်ငံတနိုင်ငံကိုရုရှားကကျူးကျော်နိုင်တဲ့သဘောဒေါ်နယ်ထရမ့်ကပြောလိုက်ပြီးတဲ့နောက်ဥရောပမှာသံတမန်ရေးရာလှုပ်ရှားလာကြတာဖြစ်ပါတယ်။ပိုလန်ဝန်ကြီးချုပ်နဲ့ဘာလင်မှာသတင်းတောက်တွေကိုတွေ့ဆုံရမှာဂျာမန်ဝန်ကြီးချုပ်အိုလာဖ်ရှော့စ်ကဥရောပလုံခြုံရေးနဲ့ဘယ်သူမှမကစားနိုင်တယ်လို့အပေးယူတယ်လို့လို့မရပါဘူးလို့ပြောလိုက်ပါတယ်။အစ္စရေးဟာမတ်စ်ဘွဲမှာဒဇာငန်သမီးနဲ့တွေ့လို့တဲ့ကင်ဆာဝေးနာရှင်အမေရဲ့နောက်ဆုံးဆန္ဒဟာအခုချိန်ထိတိတူပြုခံရဆဲဖြစ်ပါတယ်အသက်62နှစ်အရွယ်လီချောင်ဟောင်းခေါ်လီယိုရာအာဂမနီဟာအဆင့်လေးအုံနောက်ကင်ဆာရောဂါတဲ့တူဖြစ်ပြီးသူ့ရဲ့နောက်ဆုံးဆန္ဒကဟာမတ်စ်တွေရဲ့သစားကသမီးနိုအာအာဂမနီကိုတွေ့လို့တာဖြစ်ပါတယ်အသက်26နှစ်အရွယ်တရုတ်ဂျူးကာဗျာတိုက်သူကြောင်းသူနိုအာကိုအောက်တိုဘာ9ရက်အစ္စရေးတောင်ပိုင်းကဂီတဖျော်ဖြေပွဲမှာဟာမတ်စ်တွေကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်အမစစ်သွေးကြော်တွေကနိုအားပါတဲ့ဗီဒီယိုတစ်ခုကိုထုတ်ခဲ့ပူပြီးပထမတစ်ခုမှာတခြားအမျိုးသားတစားကနှစ်ဦးတို့နဲ့တူသူတို့လို့အောင်ဆောင်ရွက်ဖို့အစ်ရေးဆွတ်ကိုပြောခဲ့တာပါဒုတိယဗီဒီယိုမှာတော့တခြားနှစ်ဦးတည်ဆုံသွားပေမဲ့သူအသက်ရှင်နေသေးတဲ့ကြောင့်နိုအားကပြောပါတယ်ဒီဗီဒီယိုတွေကိုအစ်ရေးစစ်တပ်ကတော့စိတ်သက်စစ်စီဖြစ်တယ်လို့ဆိုပါတယ်နိုအားမိကလည်းသူ့ယောဂကြောင့်တမီးကိုနောက်ဆုံးဖြစ်တွေ့လို့ကြောင့်ဒီဇင်ဘာလတုန်းကဗီဒီယိုတစ်ခုထုတ်ခဲ့ပြီးအမေရိကန်သမ္မတအိမ်ပြူတော်ပါဝင်အစိုးရတွေစီကိုမြစ်တရခခဲ့ပေမဲ့အကြောင်းမထူးဖြစ်နေပါသေးတယ်ခင်ဗျာ Direct from Washington The Voice
of America The Away ထိတ်တန့်ရောက်တဲ့နေ့ကိုဥတီမောင်တန်ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရပါမယ်ရှင်နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုတန်းဥပဒေကိုစတ်တင်ကျင့်သုံးတော့မယ်လို့အာဏာသိမ်းစစ်ကောင်စီကညင်ညာလိုက်တဲ့အပေါ်မိဘတွေချောင်းသားလူငယ်တွေအပါအဝင်အများပြည်သူချမ်းမှာအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်ဒီညင်ညာချက်အပေါ်အများပြည်သူအတန်တွေကိုရန်ကုန်ကစုစည်းတင်ဆက်ထားတာကိုတော့ကိုသားညုံကပြောပြပေးပါမယ်ရှင
်နိုင်ငံသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေဟာဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အသက်ဝင်နေဆိုပြီးစစ်ကောင်စီဘက်ကနေပြီးတော့တရားဝင်ညင်ညာထားတာပါနိုင်ငံသားတိုင်းစစ်မှုထားမဲ့အဲ့ဒီဥပဒေမှာအမျိုးသားတွေကိုအသက်18နှစ်ကနေပြီးတော့အသက်35နှစ်မပြည့်ခင်အထိတတ်မှတ်ထားပြီးတော့အမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေပြီးတော့အသက်28နှစ်အထိတတ်မှတ်ပါတယ်။အသက်ပညာနဲ့အသက်မူဝမ်းကြောင်းပြုတဲ့ကျွမ်းကျင်သူတွေဖြစ်မဲ့ဆိုရင်တော့အမျိုးသားတွေဆိုရင်အသက်18နှစ်ကနေ45နှစ်အထိတတ်မှတ်ပြီးအမျိုးသမီးတွေကိုတော့18နှစ်ကနေပြီးတော့35နှစ်အထိတတ်မှတ်ထားပါတယ်။ဒီဥပဒေနဲ့ပတ်သက်လို့အများပြည်သူတွေရဲ့အမြင်သဘောထားအချက်ကိုရန်ကုန်ကနေပြီးတော့စူးစီးကောက်ယူတင်ပြထားတာဖြစ်ပါတယ်။
ရှိပါရဲ့ခင်ဗျာကျွန်တော်တို့ဒီသားရည်ရှိတဲ့ဖြေတယောက်နေဆွေမျိုးအများကြီးရှိပါတယ် ဒီဥပဒေကကျွန်တော်တို့ဒီစစ်မှန်မှန်ကန်တဲ့အစိုးရတည်းအောက်ပါဆိုရင်ပြဿနာမရှိပေမဲ့အခုလိုအချိန်ကာလမှာဆိုရင်ကလေးတွေကိုလွှဲနေရတယ်မှာအဆုံးပါကိုကျွန်တော်စိုးရိမ်ပါတယ်။ဘာမှမသိဘဲနဲ့အချိန်ကောင်ကိုတွေ့လိုက်တာတော့ဧကာရီပြန်ခိုင်းတာနောက်ခေါ်ဒီမိုင်းကွင်းကိုဖြတ်ခိုင်းတာဒါကျွန်တော်တို့ကလေးတွေကဒါဘာဖြစ်ကလေးဘာမှမသိဘဲနဲ့အဲ့ဒီလိုပြောမှဖြစ်ပါလေ။အဲ့ဒါကြောင့်ကျွန်တော်တို့အများကြီးစိုးရိမ်မှုရှိပါတယ်
။အဲ့ဒါထွက်လာရေးကဘာလို့လို့ဘာကရမယ်မသိဘူး။သူတို့စီလည်းစစ်မှုမထမ်းချင်ဘူး။စစ်ကိုမတိုက်ချင်တာ။စိတ်သက်တွေလည်းကြပါတယ်။နိုင်ငံသားလည်းမထွက်နိုင်ဘာလို့ရမယ်မသိဘူး။
အမှန်တကယ်ဖြစ်လာတော့အကုန်လုံးဆိုးရင်ကြတယ်နိတိုင်းပြည်မှာဗျာကာဖေကြီးဒီကနေ့ professional group ဘယ်လိုလဲနော်ခန်းနေကြတာဗျာဒါပေမဲ့ဒီဥစ္စာကြီးကိုဒီချိန်ကာလမှာဒါကြီးဆုတ်ပြန်ပါကြတယ်ဘယ်သူမှတောင်းဟိုသူ့နေမခန်းနေကြဘူးအဲဒီတော့ဒီကမှလည်းလက်ခံဒီမှလည်းစတိုင်းညမှာမဟုတ်ဘူးကျွန်တော်ညပြောရရင်ဗျာကျွန်တော်ဟိုကျွန်တော်ညမှာနော်ကျွန်တော်ညကျွန်တော်ဒီမှာပြောတယ်ဆောမှာဆိုရင်ဒီဟိုဒီတိုင်းကလည်းလက်မခံဆိုရှိတယ်မြင်ကြည့်ဆိုကျွန်တော်ဥပမာပြောသွားမှာဖိနစ်မှာတော့ကျွန်တော်မခန်းနိုင်တာဒါအဲ့တော့ကျွန်တော်ဦးကြီးမဲတပါပေါ့နော်။ဒါအောင်တော့ကျွန်တော်တို့မြန်မာပြည်ထိချုံချုံနဲ့ပြီးသွားမယ်။မရအောင်ဆိုရင်ဒီရင်လက်နက်ကိုင်းဒီရင်ရှိတယ်ကျွန်တော်တို့မှာ။ဒီတိုင်းကျွန်တော်တို့ဒီတော့မှာပဲထားမယ်နော်
။ဒီချိန်မှာလုံးဝမထုတ်ပြန်ဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကလှုပ်လက်မဲ့ကြီးများပြီးတော့ငတ်ပြီးတော့စာဝတ်နေအရန်ရုန်းကန်နေရတယ်။ပြီးတော့လူတွေကသေပေးတဲ့ရင်ဆိုင်နေရတယ်။ပြည်တွင်းစီးပြီးဖြစ်ပြီးတော့အဲ့ချိန်ကြီးမှာဒီလိုထပ်ပြီးတော့ဝင်ပြည်စီမဲ့ပေါ့။အိနာဦးစီးကိုစစ်တဲ့ခေါ်သွားလို့ရှိရင်ဘလူလောက်ယူရမယ်ကျန်သမီးသားစုအဲ့လိုမျိုးတွေရှိတယ်ပေါ့နော်။နောက်ပညာတင်ကြားနေတဲ့အယူအဆတွေ။နောက်ပညာတင်ကြားလို့အလုပ်လုပ်မယ်မကြံသေးဘူး။အကျောင်းကလည်းထွက်လိုက်တော့မင်းအကျောင်းကထွက်လိုက်ပြီဆိုရင်ရောစစ်တဲ့တော့သူမယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့အညွန့်ဖူလေးတွေပြည်နယ်စစ်မြေနယ်ရောက်တိုင်းပေးပါလေ။တနိုင်ငံနဲ့တနိုင်ငံစစ်ဖြစ်နေရဒီဥပဒေထုတ်တာမဟုတ်ဘူး။ညီရင်းစစ်တိုက်ဖို့ဆိုတဲ့အခါကျတော့ဘိုးမလုပ်သေးဘူးပေါ့။နောက်ခုခံစစ်တွေသူသားတိုင်းဖြစ်သုံးမယ်ပေါ့။အဲ့ဒီညွေချက်တွေလုံးတာမြို့ဦးတွေကိုမထုတ်ပြန်ဘူးလို့အဲ့လိုမြင်ပါတယ်နော
် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE မြန်မာပိုင်းစီစဉ်ရဲ့ website ဆာမျက်နှာ bamis.voenews.com မှာအတန်လွှင့်ချိန်တဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေကိုဆက်ပြီးတော့ထုတ်လွှင့်ပါမယ်ဖေဖော်ဝါရီလ10ရက်နေ့ကိုပြည်ထောင်စုနေ့အဖြစ်သတ်မှတ်ခဲ့တာ89နှစ်မြောက်ရှိလာခဲ့ပါပြီ။လက်ရှိဆီယနာတိမ့်ထားတဲ့မြန်မာနိုင်ငံမှာဖေဒရယ်ပြည်ထောင်စုပေါ်ပေါက်ရေးမျှော်လင့်ချက်တွေဘလို့ရှိနေပါသလဲ။တိုင်းရင်းသားအဖွဲ့တွေရေးဆွဲနေတဲ့ရှစ်ပြည်နယ်အခြေခံဖွဲ့စည်းပုံမူကြမ်းအပေါ်ဘလို့သဘောထားတွေရှိပါလဲ။တခါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့နေမြေတိမ့်ပိုင်နေတဲ့စစ်စင်ရေးတွေဟာဖေဒရယ်ပြည်ထောင်စုတည်ဆောက်ဖို့အထောက်အကူဖြစ်စေပါသလား။အမေရိကန်ပြည်ထောင်စုမှာရှိတဲ့တိုင်းရင်းသားခေါင်းဆောင်တချို့ရဲ့ဖေဒရယ်ပြည်ထောင်စုပေါ်ပေါက်ရေးညှို့မှန်းချက်တွေကိုမိုက်အင်ချင်းနိုင်ကစူးစီးတင်ပြထားပါတယ်ရှင
်1948ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ရှမ်းပြည်နယ်ပင်လုံမှာအနာဂတ်ပြည်ထောင်စုမြန်မာနိုင်ငံတည်ဆောက်ဖို့ဗိုလ်ချုပ်အောင်ဆန်းဦးဆောင်နဲ့မြန်မာလွတ်လပ်ရေးခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေစာချုပ်ချုပ်ဆိုလက်မှတ်ရေးထိုးခဲ့ကြတာပါဒီလိုပင်လုံစာချုပ်ကနေဖေဒရယ်ပြည်ထောင်စုဆိုတဲ့သဘောတူညီချက်ရခဲ့တာနဲ့ပတ်သက်လို့ဝါရှင်တန် DC အခြေစိုက်ချင်းအဖွဲ့အစည်းမေရီလန်အမှုဆောင်ညွှန်ကြားရေးမှူးဇိုတုံမှုက VOA ကိုအခုလိုပြောပါတယ်
ပြည်ထောင်စုဆိုတဲ့ဟာကဘေကနဲ့ပေါက်ဖွာလာတယ်ဒီဟာကပင်လုံစာချုပ်ကနဲ့ပဲပေါ်ပေါက်လာတယ်ဒါပြည်ထောင်စုနေ့ဆိုတာဟာပင်လုံစာချုပ်ပေါ်မှာအခြေခံတယ်ဒါအဲ့လိုပဲကျွန်တော်တို့တော့ခံယူတယ်ဒါပင်လုံစာချုပ်ဆိုတာအသေးပဲဖွင့်ဆိုချက်ဘလို့လဲအတူတကွစုပေါင်းနေထိုင်ချင်းကချင်းချင်းရှမ်းကျွန်တော်ဘာမှအားလုံးအတူတကွလွတ်လပ်ရေးအတွက်တိုက်ပွဲဝင်ရအောင်လွတ်လပ်ရေးရတဲ့ခါကျလည်းကျွန်တော်တို့အတူတကွနေထိုင်ရအောင်အဲ့လိုပဲကျွန်တော်တို့ကတော့ဟိုဟာယူပါတယ
်ဗမာပြည်နယ်အပါအဝင်ဖြစ်တဲ့ရှစ်ပြည်နယ်မူကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရက်ကိုနိုင်ငံရေးပါတီ12ပါတီကမနေ့ကထုတ်ပြန်လိုက်တဲ့အခြေအနေနဲ့ပတ်သက်လို့နိုင်ငံရေးအရာအလုံးပါဝင်ညှိနှိုင်းတာမျိုးမရှိနေဘူးလို့မြင်ကြောင်းဇွန်တုံမှုကပြောပါတယ်
ရှိပြင်းနေဆိုတာဟာကျွန်တော်နားလေတလောက်ကတော့ဒီတောင်ကြီးငီလာခံအခြေခံနိုင်မယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်လည်းအဲ့ဒီတိုင်းရင်းသားကြီးရာလူတိုင်းရင်းသားကြီး Ethnic Nationality Affairs Center မှာချောင်းမိုင်မှာကျွန်တော်လည်းလုပ်ခဲ့တုန်းကဒီ Constitution ကိုကျွန်တော်တော်တော်လေးဟိုလေ့လာပြီးတော့တုံ့တက်လာခဲ့တယ်အခုကျတော့ကျွန်တော်ဘယ်လိုဆက်သွားမလဲဆိုတာကတော့ဒါကျွန်တော်တို့နိုင်ငံရေးခင်ဟိုင်းပေါ်တော့လိုလိမ့်မယ်
ကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းတိုင်းသားများအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့သဘောထားအမြင်ကိုလည်းကြည့်ရအောင်ပ
ါကျွန်တော်လာမယ့်အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ထောင်မယ်ဆိုရင်လေကျွန်တော်တို့မှာဖက်ဒရယ်ဒီမိုကရေစီရဲ့အခြေခံစည်းမျဉ်းဥပဒေရှိကိုရှိရပါမယ်ဆိုတော့အဲ့ဒီဖက်ဒရယ်ဒီမိုကရေစီအခြေခံစည်းမျဉ်းဥပဒေရေးဆွဲတဲ့အခါမှာလေတစ်ဆုတစ်ဖွဲ့တည်းရေးဆွဲလို့မရဘူးကျွန်တော်တို့ကိုဆလဲဟိုရေးဆွဲကော်မတီကနေပြီးတော့တာဝန်ယူပြီးရေးဆွဲရမယ်ပြီးလို့ရှိရင်လည်းအဲ့ဒီအခြေခံစည်းမျဉ်းဥပဒေကိုကျွန်တော်တို့တိုင်းရင်းသားအားလုံးအပြည့်ပြည်သူလူထုအားလုံးကနေပြီးတော့သဘောတူလက်ခံမှပဲကျွန်တော်တို့အတည်ပြုနိုင်တဲ့ Federal Democracy အခြေခံစည်းမျဉ်းဥပဒေဖြစ်ပါတယ်အခုလိုထွက်ကျွန်တော်တို့တလောကပဲထွက်လာတဲ့အခု PLCF ကထုတ်လာတဲ့အခုသူတို့ရဲ့federal democracy အခြေခံစည်းမျဉ်းဥပဒေလို့ထွက်လာတာတွေ့ရတယ်။ဆိုတော့အဲ့ဒီဟာကလည်းတို့အစုအဖွဲ့ကနေပြီးတော့ရေးဆွဲထုတ်ပေါ်လာတာပဲဖြစ်တယ်။ဆိုတော့အဲ့ဒီဟာလည်းအတည်ပြုဖို့ပြည်သူလူထုကထောက်ခံမှအားလုံးသဘောတူမှဖြစ်မယ်။
ဒါဆိုရင်တစ်တုံညာနှစ်ခုဆစ်စင်ရေးကိုစတင်ခဲ့တဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေနယ်မြေသိမ်းတိုက်ပွဲတွေဆင်နွှဲနိုင်ခဲ့တဲ့အခြေအနေကရောအနာဂတ်ပြည်ထောင်စုပေါ်ပေါရေးအထောက်အကူဖြစ်စေမလားဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
သူတို့အနေနဲ့သူတို့လည်းလွတ်လပ်မှုသူတို့ရအောင်ယူနေတာအခုဆိုလို့ရှိရင်ဥမာရခိုင်ဘက်ကလည်းသူတို့ confederation ပုံစံသွားမယ်သူတို့ဟာသူတို့နိုင်ငံသူတို့တည်ထောင်မယ်သူတို့ပြည်ထောင်သူတို့တည်ထောင်မယ်ပြီးမှသူတို့ပါဝင်ခြင်းလဲပါဝင်မယ်မပါဝင်ခြင်းလဲမပါဝင်ဘူးအဲ့ဒါသူတို့ရဲ့ဆုံးဖြတ်ချက်သူတို့ဟာသူတို့သွားပါလိမ့်မယ်ဆိုတော့ကျွန်တော်မြင်တာကအခုကတိုင်းရင်းသားလက်နက်ကင်တော့ကင်အားလုံးကကိုပြည်နယ်ကိုလွတ်လပ်အောင်လုပ်နေကြတာညတယ်ဟိုမကီရင်နေဆိုတော့ကီရင်နေလွတ်လပ်အောင်လုပ်နေတာပဲဆိုတော့သူတို့လည်းသူတို့ပြည်နယ်ကိုသူတို့လွတ်လပ်အောင်လုပ်ပြီးမှနောက်မှအဲဒီ Federal ပုံစံသွားမလား Confederation ပုံစံသွားမလားသူတို့ပြန်ဆွေးနွေးကြလိမ့်မလို့အဲ့လိုကျွန်တော်အဲ့လိုမြင်တယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမဟာပွဲလွန်ပညာသင်ကြားနေတဲ့ရခိုင်ပြည်နယ်ကမရမာကြီးလူမျိုးစုဖြစ်တဲ့ကိုအောင်ဆန်းဝင်းကတော့လူငယ်မျိုးဆက်တအုပ်အနေနဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါရေးမျှော်မှန်းချက်ကိုအခုလိုပြောပါဗျ။ဆို
တော့အခုအာနာသိမ့်ပြီးနောက်ပိုင်းမှာတော့ကျွန်တော် silver lining လို့ပြောရမလားဒီအကောင့်ထဲကအဆိုးလို့ပြောမလားညှော်လင့်ချက်တွေနည်းနည်းပေါ်လာတယ်။ဘာကြောင့်လဲဆိုတော့တခေတ်တခါတုန်းကကျွန်တော်ဖက်ဒရယ်ဆိုတဲ့စကလုံးသုံးလိုက်ရင်တောင်မှဟိုဟာပေါ်ဒီခွေထွေးရေးကိုလိုလားတဲ့သူတွေစသဖြင့်ဟိုအမြင်အမျိုးမျိုးတွေကျွန်တော်မြင်ခဲ့ရတယ်ပေါ့လေဆိုတော့အခုနောက်ပိုင်းမှာကျွန်တော်တို့ဒီအထူးသဖြင့်ပြည်မကအင်အားစုတွေရောတတိုင်းတပြည်နယ်လုံးကဒီလောက်ဟို unite ဖြစ်တဲ့ဒီလောက်ဟိုအစည်းလုံးညီညွတ်တဲ့ဟိုအသံမျိုးကိုကျွန်တော်တို့တစ်ခါမှမကြဘူးပေါ့လေဆိုတော့ဒီကနေစပြီးတော့ကျွန်တော်တို့ဟိုဟာမျိုးလင်းချက်ရောင်ကြီးတွေတန်လာတယ်လို့ကျွန်တော်မြင်တယ်ပေါ့ဒီလူမျိုးစုအရေးကိုတောက်လျှောက်လောက်လာတဲ့သူတယောက်အနေနဲ့လူတိုင်းကတော့ဟိုလူမျိုးစုတိုင်းကတော့သူတို့ရဲ့ဟိုနိုင်ငံရေးစံတာကိုသူတို့လွတ်လွတ်လပ်လပ်ဟိုထုတ်ပေါ်ပိုင်ခွင့်ရှိတယ်လွတ်လွတ်လပ်လပ်တောင်းဆိုပိုင်ခွင့်ရှိတယ်လို့ကျွန်တော်မြင်တယ်လေဆိုတော့တကယ်လို့သာရခိုင်ပြည်သူတရက်လုံးကဒီဟို Federal Confederation ကိုသွားကျင်တယ်သူမဟုတ်ရင်ဒီလွတ်လပ်သောရခိုင်နိုင်ငံတွေကိုသွားကျင်တယ်ဆိုရင်အဲ့ဒီပြည်သူစံတာဒီအခေယာကြတယ်လို့ကျွန်တော်မြင်တယ်
မွန်ပြည်နယ်ကြိုက်ထုံမြို့နယ်အထင်းမှရှိတဲ့စစ်ကောင်စီတပ်ရဲ့ဂိတ်စခန်းနှစ်ခုကိုဖေဖော်ဝါရီ17ရက်နေ့ကကင်းမြို့သားလွမြောက်ရေးတပ်နဲ့အတူဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ခုနှစ်ဖွဲ့ပေါင်းပြီးတော့တိုက်ခိုက်ခဲ့ပါတယ်။အလားတူကင်းပြည်နယ်ကော့ဂရိတ်မြို့နယ်အထင်းမှလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်ထဲမှရှိတဲ့စစ်ကောင်စီတပ်ရဲ့ဂိတ်စခန်းနှစ်ခုဖြစ်တဲ့စစ်တောင်းတရားဂိတ်နဲ့မုတ်ပလင်လမ်းဆောင်ရဲဂိတ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းကဖေဖော်ဝါရီလ17ရက်နေ့က၃ချိန်တိုက်ခိုက်ခဲ့တာဆိုပြီးဒေသခံတဦးကပြောပါတယ်
။ဟိုကတမနာဖြစ်ခဲ့ကြတော့ကတမနာကဒီနေ့ခေါင်းဆောင်ရင်းမှာကတမနာလေးကိုလည်းရင်းနှီးတဲ့ငန်းဆောင်ရေးရှိသူတွေကနေမှာခိုင်းသူကလည်းသူကလည်းသူ့ကိုကောင်းနေတဲ့ကောင်မှာ
စစ်တောင်းတရာဂိတ်တင်တဲ့မုတ်ပလင်လမ်းဆောင်ဂိတ်ကိုပူပေါင်းတပ်ဖွဲ့တွေဘက်ကဒရုန်းတွေနဲ့တွားရောက်ပစ်ချခဲ့တာဖြစ်ပြီးစစ်တပ်ဘက်ကလည်းလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါတယ်ဒီစစ်စင်ရေးကိုအဖွဲ့ပေါင်း9ဖွဲ့ကပူပေါင်းလုပ်တာလို့လည်းဒေသခံကဆက်ပြောပြပါတယ်
အော်ဒီမှာနေဒီ IES ဒါမင်းဒီကဝါပကာဆာဆာမင်းဒီကောပကာဆာဆာရင်းအမင်းရောမဆိုင်ချင်ပကာဆာဆာရင်းဒီစိတ်ထူတော်တဲ့ညာသူကြီးရဲ့အစ်ပိုင်းအဲ့ဒီပကာဆာဆာရင်းမှာ
လာတူကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြို့နယ်လူလူဟာစစ်ဘေးရှောင်နေရပြီးကော့ကရိတ်မြို့နယ်ထဲမှာတော့ဒေသခံတွေမရှိကြဘူးလို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
။ကော့ကရိတ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပေါ့။ဒီဟာတချို့ကော့ကရိတ်မှာတော့တရားမှမရှိတော့ဘူး
။ကော့ကရိတ်မြို့နယ်အတွင်းမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်တွေပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးဒရုန်းပုံသီးနဲ့လက်နက်ကြီးတွေကြောင့်ဒေသခံတွေရဲ့နေအိမ်တွေမီးလောင်ပျက်စီးခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်အခုဆိုရင်ကော့ကရိတ်မြို့နယ်အတွင်းကတောင်ပေါ်ကျောင်းနဲ့မြို့မြောက်ပိုင်းမှာတော့စစ်တပ်ရဲ့စစ်ဆေးရေးဂိတ်ရှိပြီးအဲ့ဒီနေရာမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကော့ကရိတ်မြို့ကလူနေအိမ်တွေလည်းလက်နက်ကြီးတွေကြားရောက်ပေါက်ကွဲလာကြောင်းမီးလောင်ပျက်စီးတာတွေရှိနေတယ်လို့လည်းဒေသခံတွေကပြောဆိုခဲ့ပါတယ်ရှင
်အခုတော့အင်ဒိုနီးရှားရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးလိုပါတယ်2024ခုနှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ50လောက်မှရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားပါတယ်။ဒါပေမဲ့လည်းဘယ်နိုင်ငံမှအင်ဒိုနီးရှားနိုင်ငံလောက်တရက်ထဲလူတွေထွက်ပြီးတော့မဲပေးကြမှာတော့မဟုတ်ပါဘူး။လက်ရှိသမ္မတဂျိုကိုဝီဒိုဒိုဟာနောက်တစ်ချိန်ရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့အတွက်အင်ဒိုနီးရှားပြည်သူတွေအနေနဲ့သူ့ကိုအစားထိုးဖို့ကိုယ်စားလှယ်လောက်၃ယောက်ထဲကတစ်ယောက်ကိုဗုဒ္ဓဟူးနေ့မှာရွေးချယ်ရပါတော့မယ်။RDN Utama Indonesia ကနေတရင်ပေးပို့လာတာကိုတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင
်။ Kehadiran ratusan ribu orang
ကဟာစတောတာလူကြီးအများဆုံးနိုင်ငံအင်ဒိုနီးရှားဟာဖေဖော်ဝါရီလ14ရက်သမ္မတရွေးကောက်ပွဲအတွက်ဆိုင်းပြနေပါပြီ။သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူ3ဦးရှိပါလေ။ပထမတစ်ယောက်အသက်54နှစ်အရွယ် Annie Vaswarden ကကွန်ဆာဗေးတီဗ်မွတ်စလင်တစ်ယောက်ပါ။ဂျကာတာမြို့တော်အုပ်ချုပ်ရေးမှူးအဖြစ်ရွေးခံရပြီးတဲ့နောက်အစ္စလာမစ်ကွန်ဆာဗေးတီဗ်ရဲ့ထောက်ခံမှုနဲ့လူစီများထင်ရှားလာသူဖြစ်ပါလေ။အသက်82နှစ်အရွယ်ပရာဘိုဆာဗီယန်ဒိုကတော့ဗိုလ်ချုပ်ကြီးအောင်သူဖြစ်သလိုအရင်ကတိုင်းပြည်ကိုအဓိကဦးဆောင်ခဲ့တဲ့သမ္မတဟောင်းဆူဟာဒိုရဲ့တမက်ပါ။ဒီဒီချိန်တတိယချိန်ရွေးကောက်ပွဲဝင်တာပါ။ဂျိုကိုဝီလိုလူစီများတဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုကသူ့ကိုထောက်ခံထားပါလေ။ပရာဘိုဆာဗီယန်ဒိုနိုင်ရမယ်ဆိုရင်လက်ရှိသမ္မတဂျိုကိုဝီဒိုဒိုရဲ့သားဂီဘရန်ရဂဘမင်းရဂါကဒုတိယသမ္မတနေရာအတွက်ကိုဆိုပြထားပါလေ။တတိယကိုယ်စားလှယ်လောင်းကတော့အသက်55နှစ်အရွယ်ဂျာဘားလေဦးချုပ်ရေးမှူးအောင်ကန်ဂျာဘရနိုပါ။ထိုးထက်တဲ့အမြင်တွေကိုလက်ခံသူသမ္မတဂျိုကိုဝီဒိုဒိုလိုပဲတာမန်ရသားသူဖြစ်ပြီးလက်ရှိအာဏာရအင်ဒိုနီးရှားဒီမိုကရက်တစ်ရုံးကလှုပ်ရှားမှုပါတီအဖွဲ့ဝင်တစ်ယောက်ပါ။ဝါရှင်တန်ဂျေးဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ကAndriga Nadeligawa ga akhu lo thong thap ba le
Prabowo Subianto the current defense minister and Ganja Pranowo
Prabowo Subianto ga let shi ka kwe win ji ba Ganja Pranowo ga ale java pi ne au chou ye mu ba di lo di ko sa le law 2 yauk ga let shi tamara Joko Widodo ye au chou ye ga ni ba re set account the phor be mle so de a che kan mu bon aw ma chin kat ja ma baဂျာကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီဘာစဝန်နန်ရဲ့မဲဆွယ်လှုပ်ရှားစည်းရုံးမှုတွေကသူတို့နှစ်ယောက်နဲ့နည်းနည်းကွဲပါတယ်ပြောင်းလဲဖို့ကိုအဓိကအာရုံစိုက်ပြောနေတာပါ
သမ္မတအသစ်ကိုရွေးချယ်ဖို့မဲပေးမဲ့မှတ်ပုံတင်ထားတဲ့အင်ဒိုနီးရှားမဲဆန္ဒရှင်204တန်းရှိပါတယ်အဲ့ဒီအထက်က55ရာခိုင်နှုန်းဟာအသက်40အောက်တွေဖြစ်ပါတယ်အလောက်ကိုင်းတဲ့စီးပွားရေးကလူတွေရဲ့အဓိကစိုးရင်ကျဲလို့မဲဆန္ဒရှင်တယောက်ကပြောပါတယ်
ใช่มั้ยครับการดิบุกันเนี่ย
ကျွန်တော်ကတော့လူငယ်တွေအတွက်အလောက်ကန်ခွန်းလန်းတွေပို့ပြီးတော့လိုချင်ပါတယ်အထူးသဖြင့်ဘွဲရပြီးကစားကျွန်တော်လိုလူငယ်တွေအတွက်ပ
ါမဲဆန္ဒရှင်မျိုးသမီးတယောက်ဖြစ်တဲ့ဒွေနာအော်ဂက်စတီနာကလည်းခုလိုပြောပါတယ
် and condition economy
ကျွန်မတို့တော့အရေးကြီးဆုံးကစီးပွားရေးအခြေအနေပါအခြေခံစားကုန်လိုအပ်ချက်တွေကိုယ်တွေလက်လန်းမိမိဝယ်နိုင်မှုပါဒါမှဘဝမှာပိုးပြီးအဆင်ပြေပြေနေနိုင်မှာပ
ါနိုင်ငံခြားရေးမူဝါဒမှာတော့ကိုယ်စားလှယ်၃ယောက်တယောက်နဲ့တယောက်မတူကြပါဘူးတောင်တုပ်ပင်လေရေပိုင်နဲ့ညင်းပွားမှုတွေရှိနေပေမဲ့ဖရနိုဘိုကတရုတ်နိုင်ငံနဲ့ယာယီသဘောတူညီချက်ရယူခြင်းမှာတဲ့အင်ဒိုနီးရှားရဲ့ရေတပ်ရင်အားနဲ့ကင်းလယ်ဓာတ်တွေမှာပို့ပြီးတော့စွန့်ရင်မြင့်တင်လိုတယ်လို့ပြောပါတယ်ဖရနိုဘိုဆိုဗီယန်တို့ကလည်းအလားတူပါပဲတောင်တုပ်ပင်လေညင်းပွားမှုကိုအကြောင်းပြုပြီးတော့အင်ဒိုနီးရှားရဲ့ကာကွယ်ရေးအင်အားပုံမှန်ခိုင်မောင်းတည်ဆောက်ဖို့လိုတယ်လို့ပြောနေပါတယ်ဂျိုဒူးဆက်သွယ်ရေးစနစ်တွေပို့ပြီးတော့တက်ဆင်ဖို့ပါအာနီးစ်ပတ်စဝန်ဒီယက်စ်ကတော့ညင်းပွားမှုတွေမှာအာဆီယံရဲ့ခန့်ကန်တာပို့ပြီးပါဝင်မှုလိုတယ်လို့ပြောနေပါလေ။စင်နာဂီမူဝါဒရေးရဌာနကသူတည်သည့်ဒိုင်နာဝေးစနူးကအခုလိုမြင်ပါတယ်။
None of the candidate was very direct.
ဘဲကိုစလေလောင်းကမှတရုတ်နဲ့အကြီးအကျယ်ထိတ်တိုက်ရင်ဆိုင်မှုဆန္ဒမရှိပါဘူး။အခြေခံကတော့အင်ဒိုနီးရှားဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးကောင်းအောင်ဆက်ပြီးတော့တည်ဆောက်မယ်ဆိုတာပါပဲ
။သမ္မတယူကော့ပွဲမှာနိုင်ရဖို့ဆိုရင်ကိုစလေလောင်းတယောက်အနေနဲ့အနည်းဆုံးမဲအားလုံးရဲ့50ရာခိုင်နှုန်းနဲ့တမဲကျော်ဖို့လိုပါတယ်။တယောက်မှ50ရာခိုင်နှုန်းမကျော်ဘူးဆိုရင်တော့မဲအများဆုံးရတဲ့ကိုစလေလောင်းနှစ်ယောက်ကိုတကြောပြန်သမ္မတယူကော့ပွဲလာမယ့်ဂျွန်လမှာကျင်းပပါလိမ့်မယ်။စစ်တမ်းတော်တော်များများမှာတော့ဗိုလ်ချုပ်ကြီးအောင်ပရဘူကတခြားကိုယ်စားလှယ်လောင်းနှစ်ယောက်တည်းရှေ့ကပြေးနေပါတယ်။ဒါပေမဲ့လည်းမဲဆန္ဒရှင်တွေရဲ့50ရာခိုင်နှုန်းအထိတော့ထောက်ခံမှုမရသေးဘူးလို့စစ်တမ်းတွေကဖော်ပြပါတယ်။ဒါကြောင့်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲဟာနောက်တစ်ကြိမ်ထပ်ကျင်းပရနိုင်ချေရှိနေကြောင်းပါခင်ဗျာ
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ကြက်တွေ၊ပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရဲ့2024ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ3049ရုပ်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်စီးပွားရေးလူမှုရှုခင်းစတဲ့အစီအစဉ်တွေကိုမကြာခင်မှာနှาศင်ချရပါမယ်။အခုရင်းဆုံးတော့တွေးဆုံမိ мян ခံတစ်ခုကိုတင်ဆက်ပါမယ်ရှင်။စစ်တပ်အာဏာသိမ်းတာကိုမချေနှက်တဲ့အတွက်ဆန္ဒပြရာကနေအဖမ်းခံရပြီးကလေးစစ်သားစုဆောင်းတာခံခဲ့ရတဲ့ရှမ်းပြည်တောင်ပိုင်းမိုင်းရှုနယ်သားမောင်ဆိုင်အောင်ဟာမကြာသေးခင်ကပဲထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံလာသူပါ။သူဘလို့စစ်သားဘဝရောက်ခဲ့ရတယ်ဆိုတာကိုဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။အခုလို့ VOYO လာပြီးတော့ဖြေချပေးလိုက်တဲ့အားကြီးကျေးဇူးတင်ပါတယ်။ဆောမောကျောင်းအနာမည်ကြီးအဆက်ပြီးတော့ပြောပြပေးပါမယ်။
ကျောင်းနာမည်ဆိုင်းအောင
်။ကိုဆိုင်းအောင်
။ဟုတ်ကဲ့
။ကိုဆိုင်းအောင်ဒီအသက်ဘယ်လောက်လောက်ရှိတယ်
။တန်း20ပဲ
။အသက်20နော်။ဒီတက်သေးအောင်နော်။ဒီအချင်းကစပြီးဝင်လဲပြောပြပေးပါ
ကျွန်တော်မန်ရှူကနေမန်ရှူကနေနဲ့ကျွန်တော်တို့တန်ငယ်ချင်းပေါင်းတဲ့နေဒီလန်ခေါ်တောင်ကြီးကတောင်ကြီးမှာဟိုဟာဆန္ဒပြဟိုဟာတော့အာနာစတိုင်းနေချင်းလေးရနေကြတော့ကျွန်တော်တို့မိခိုးပုံနဲ့ပြည့်တယ်ဟိုလက်နှောင်းငယ်နဲ့ပြည့်ကြတော့ပြီးတော့အကုန်လုံးလူစုကြီးကွဲရောပြည့်ကြတယ်လူစုကြီးပြည့်ကြတော့ကျွန်တော်တို့မန်ရှူကမန်ရှူသား12ယောက်ပဲကျန်ခဲ့တယ်အဲကိုင်းနေမှာ12ယောက်ပဲကျန်ခဲ့ကျွန်တော်တို့လည်းပြေးကြသူတငယ်ချင်းတွေပဲရှိရမ်းမပြေးဘူးဒါမှအဲ့အဲ့မှာပဲလက်တော့ပြောကြံနေတယ်တော့ကျွန်တော်တို့စနေရောက်ဖန်းခံ
ဖန်းခံပြေးပြေးချင်းစစ်တပ်ထဲကိုလည်းရောက်သွားတယ်အဲ့ဒါလေးပြော
ကျွန်တော်တို့ဖန်းသွားပြောရဲစခန်းကိုလည်းမပို့ဘူးကျွန်တော်တို့ဒီစစ်တပ်ထဲကိုပဲခေါ်သွားခေါ်သွားတော့ခါကျတော့အမှကျွန်တော်တို့စစ်တပ်ထဲဝင်ရမယ်ဆိုခါကျတော့ကျွန်တော်ကမဝင်ဘူးလို့ပြောတယ်မဝင်ဘူးဆိုတော့ဟာဒီကောင်နေတဲ့စနေရောက်လုံးအတူထားနေရင်တော့ဒီကောင်နေကောင်းရောမှာနေဦးမှာမျိုးတယောက်တည်းနေရာစီခွဲလို့လိုက်တာကျွန်တော်ကတော့မော်လမြိုင်ရောက်လာတယ်မော်လမြိုင်တက်ခွေရဲ့နေပေးရတက်မှာရောက်ဆက်ခုံတော့ပဲရှိသေးတာဟာသူတို့ကဒီပဲအမှတ်ပေါ်နေလောက်ပြီးတာ
ဆက်ခုံနေ
ဆိုအသက်မပြေဘူးအသက်မပြေသေးဘူးကကျန်တဲ့သူငယ်ချင်း17ယောက်ကတော့ခွဲရောက်တနည်းတနည်းစီရောက်ကုန်ကျွန်တော်အစားဆိုကျွန်တော်နောက်မှာတယောက်တယောက်ထည့်ပြလိုက်အဲတက်ကနေပြီးထည့်ပြလိုက်အဲ့တနည်းကမထည့်ပြလိုက်မထည့်ပြလိုက်တော့ကျွန်တော်လည်းဒီကားပဲရှိသေးရအောင်အမောလေးမြိုင်ဒီဈေးထဲကိုကျွန်တော်ရှန်စီကျော်ကြီးကျွန်တော်ပြေးလာတော့ခါကျတော့ကားဂိတ်လိုက်ချာဈေးထဲမှာလိုက်မင်းနေခေါင်းလေးပေတော့မှုလေကျွန်တော်ကားဂိတ်လိုက်ချာနေရလို့အဲ့လိုအခုညီမရမလားပုံဝင်လေးနဲ့အမှန်တမ်းပြောတော့ခါကျတော့ဘေးဟုတ်မလဲကစစ်တပ်ဖြစ်နေအနေရောမှာသူစစ်တပ်တက်ကိုဖုံးလဲဆိုင်နေလန့်ခေါ်တော့ခါကျတော့ရောက်လာကျွန်တော်ပြန်ဖမ်းသွားတော့ပြန်ဖမ်းသွားတော့အမှန်ကျွန်တော်စပင်ကြီးကတော့တင်းတန်းလားကြီးပေါ့ဖဲကရုံးကြီးညှက်လိုက်ရှိရမှာတော့ပြောင်းရှိရတလမအောင်မရှိတော့ဘူးအဲ့ဒါကျွန်တော်ကဘယ်မှမသွားရတော့ဘူးဘယ်မှမသွားရတော့ဟာအဲ့မှာပဲနေပြီးတော့ဟာရောနေတော့မော်လမြိုင်နေတော့တင်းတန်းကြောင်ရမဲတင်းစခရလေးကျင်တော့ ကျွန်တော်အဲ့ကိုပို့ပေးအဲ့ကိုပို့ပြီးတော့တင်းနှန်းတက်လာဒါမဲ့ကျွန်တော်တယောက်ထဲလာလို့ထင်နေတာရောက်80ကျော်တယ်ကျွန်တော်လိုပဲဆန်းနှမ်းပါလို့တပတ်လည်းပြည့်တော့ကျွန်တော်တင်းနှန်းတက်ရတော့မယ်ကျွန်တော်တို့ဘာမှလည်းမစစ်မမေးတော့ဘူးအဲ့ကျွန်တော်ကြားထဲမှာစစ်သားသားသမီးတွေပါတယ်စစ်သားသားသမီးတွေပါတယ်နောက်ပြီးတော့ဒီလူရောနော်တင်းနှန်းစင်းကြီးကရဲပေါ်လေပါကျွန်တော်ကြားထဲကိုညှက်ထည့်ပြီးတော့ကျွန်တော်တို့ဗာပြောပြောဗာလုံးလုံးဒီကြီးစီတရင်ရောက်တာပေါ့သူများတွေတော့ရှောက်လာတက်ရတယ်ကျွန်တော်က၄လောက်ပဲတက်ရတယ်၄လောက်ကတော့တော်တော်ကြမ်းကြမ်းနဲ့နဲ့မောင်းလာတင်းနှန်းကြောင့်ရောက်တော့လေတပတ်ကြွကြလောက်ပဲနေရတယ
်တင်းနှန်းမှာတွေ့တဲ့အတွေ့အကြုံတွေလည်းပြောပြပ
ေးပါတင်းနှန်းမှာတွေ့တဲ့အတွေ့အကြုံကတော့သူတို့ပြောတာကစစ်သားဖြစ်ပြီဆိုတော့ကြမ်းကြမ်းနဲ့နဲ့မဟုတ်ဘူးစားသားရတာတော့ကြမ်းတယ်ဟင်းနေပါလေဆိုငါးတွေပါလေဆိုချင်းတော်တော်မကြက်တော့ဘူးตุ้ยตันเตยเยเนี่ยแหละอะไรမျိုးပဲจุ้ยแกอย่างนี้ใช่ပြီးတော့ခါကျတော့ခမင်းနှမ်းမှာဟိုစပလုံးပါတာတို့ဟိုတဲပါတဲဖြူတာတို့အားမျိုးတွေကျွန်တော်တို့အဲ့လိုကြမ်းကြမ်းနဲ့နဲ့နေရပြီးတော့အဲ့လိုจุ้ยခမင
်းจุ้ย
တော့ဟာအဲ့လိုပဲဟိုပါပေါ့မင်းတို့စစ်သားဖြစ်ပြီဆိုရှင်အကျင့်သားရအောင်ထွင်နေရအောင်လို့ဆိုရောငါအဲ့လိုမျိုးจุ้ยအဲ့ဒီ
အချိန်တုန်းကဟိုအပြင်ကိုဆက်ဖို့လို့အခွင့်ရ
အခွင့်မတအောင်ပေါ့အခွင့်မတအောင်ပြအခွင့်မတအောင်ဆိုတာကျွန်တော်တို့အမှကျွန်တော်တို့တဆူတစ်ချက်ကြီးကပြောတယ်မင်းတို့ကလည်းဒီတင်တန်းရောက်မှမပြင်းနဲ့တဲ့ပြင်းနေတာမလွတ်ဘူးတဲ့အပြင်မှာလုံလေးတွေပြင်းနေအများကြီးရှိတယ်တဲ့မင်းတို့ပြင်းရင်ဘလို့မှမလွတ်နိုင်ဘူးပေါ့အဲ့လိုပြောတယ်အဲ့လိုပြောတာကြောင့်ကျွန်တော်လည်းအမှအောက်အီးနေမင်းတို့တက်ရင်နေမင်းတို့ကလည်းတက်ရင်အတိအတိရောက်သွားရင်မင်းတို့သွားရတယ်ပြေးဘာမဖြစ်ဘူးမင်းတို့ကလည်းအပြေးဆုံးနဲ့သွားပြေးတဲ့အဲ့လိုမျိုးပြောတာသူလုံရက်တွေမကြိုက်တော့လို့ကျွန်တော်တို့ပြောပြတယ်ဒါပေမဲ့သူတို့ကတော့မိသားစုရှိနေတဲ့အတိုင်းအတာဖြစ်တဲ့အတွက်သူတို့ကအောင်းအီးပြီးနေကြရတယ်အဲ့မှာခမရ340ကိုရောက်တော့ခါကျတော့ကျွန်တော်တို့ကတော့လေနဲ့မသွားဘူးဗျကျွန်တော်တို့ကတော့ဒီမော်လမြိုင်ကိုကားနဲ့ရောက်တယ်ကားနဲ့ရောက်မော်လမြိုင်နဲ့စားထွက်ပြီးတော့ကုန်းချောင်းချောက်ရတော့ဖာပုံကားစီးရတဲ့နေရာစီးရတယ်မစီးရတဲ့နေရာမစီးရဘူးဖာပုံမှာဖာပုံရောက်ခါနီးနာဖာပုံကကြမ်းလားမကြမ်းလားဆိုကျွန်တော်တို့လာတော့ဘူးဖယ်မိုင်းဆွဲတယ်ဖယ်မိုင်းဆွဲတယ် RPG နဲ့ပြစ်တယ်ကိုဒီနဲ့ပြစ်တယ်ဒေါ်ဘုံကြီးရှာတယ်အဲ့မှာနေကျွန်တော်တို့တော်တော်ခွာဆောင်တာဒီဖာဘုံမရောက်မရှင်းတော့ခွာဆောင်ခဲ့တာဘာလို့လဲတေပြီလို့တင်နေတာဒါပေမဲ့ကျွန်တော်တို့ခန်းလာတယ်ကျွန်တော်တို့ရထန်းရတယ်အဲ့တုန်းကတရားကိုဟန်ကောခွန်းနှလုံးရဲဘော်တွေပဲရှိတရားကိုဟန်ကောခွန်းနှလုံးနဲ့ဘုံကြီးနှစ်ကတ်ထန်းရတယ်လမ်းကြောင်းမှဒီပြစ်ဖို့ရတော့တနက်တော့မပါလာဘူးကျွန်တော်တင်နန်းသားတွေတင်နန်းမပေါ့တရင်ရောက်မှထောက်ရလမ်းမှာပဲကျွန်တော်တို့ကတွေးရင်ပေပြီးလို့ဒီစားတော့ကျွန်တော်တို့တရင်တော့မရောက်ဘူးထင်တယ်လမ်းမှာလည်းဒီလိုနင်းမိုင်းနင်းတို့ခြေောက်ကြီးပြတ်သွားတဲ့လူရှိရပြီးတော့ဘယ်လိုပြောမလို့ဒီထက်ဟိုဆန္ဒမပေါ့လို့ဝင်တယ်ဝင်ခဲ့တယ်ပေါ့နော်သူတို့တွင်းလည်းဝင်ခဲ့ရတယ်ဆိုပေမဲ့လမ်းမှာပြတ်သွားတဲ့လူတွေဟိုဟာတန်ရာကြီးကျယ်ရတဲ့လူတော့အဲ့လိုမျိုးစစ်ဘက်တီးပြီးပါနေပေါ့နော်တိုက်ပွဲဖြစ်နေတဲ့အချိန်မှာစစ်ဘက်တီးပိုင်းနဲ့တော့မကြောက်လဲမကြောက်မယုံလဲမယုံတတ်တော့အဲ့အချိန်မှာဝင်ပြီးတော့ကူညီခဲ့တာပေါ့ဒီရဲ့စစ်ဘက်တီးနဲ့ဝင်ပြီးတော့စီးပေးခဲ့တာလေအဲ့လိုရှောက်ပြက်သွားတဲ့ဥစ္စာတွေဆိုစစ်ဘက်တီးပိုင်းနဲ့ကင်ပြီးတော့မှထမ်းခဲ့ပို့ခဲ့ရတယ်လောက်ခဲ့ရတော့အဲ့ဒီလမ်းမှာဒီလိုကိုယ်တိုင်းပေါ့နော
်စစ်တိုင်းနေမှာကိုယ်တိုင်းခံစားရတာကဒီလိုပုံမှာဒီလိုစိတ်ပေါ်လာ
ကျွန်တော်ခမရ340မှာနေနေရကာလာတစ်ချောင်းလုံးရှေ့တန်းမတက်ခင်ပါနော်နောက်တန်းမှာပဲ3လနေရတဲ့အခိုက်အတန့်မှာတော့တနာဖို့ကောင်းနေတယ်ဖာပုံကပြည်သူလူလူကတော့အလုတ်ကန်မရှိပြီးတော့ခါရောစားစရာရိတ်ခါလုံလောက်လောက်မရဘူးတက်ထဲမှာမပေးနိုင်ဘူးထောက်ပံ့မှုမပေးနိုင်တော့မပေးနိုင်တော့ဆိုတော့သူတို့မှမရတာလည်းမဟုတ်ကျွန်တော်တို့လည်းမရဘူးကျွန်တော်တို့လူမျိုးစစ်တီလည်းပဲအဲဘာလိုက်မလားတွားကြည့်တဲ့ဒီလိုရဲ့နေလက်ကင်းဆိုရင်နိုးစီဘူးတဘူးညနေကင်းဆိုတဘူးနှစ်နှစ်ပဲစားရတော့စားတော့တာအဲ့လိုဥစ္စာကြီးမဟုတ်ပါဘူးအဲ့လိုအကြောင်းရင်းမဟုတ်ပါဘူးဒါဖြစ်လာပြီဆိုတော့ကိုတယောက်တည်းစားရတာမှမဟုတ်တော့အများကြီးပဲစားရတဲ့အတိုင်းသာဖြစ်တဲ့အတွက်ရတယ်ကိုကဘယ်လိုလုံခြုံရင်းသွားခိုင်းမိဆိုရင်ဟိုအိမ်တက်စစ်ခိုင်းဒီအိမ်တက်စစ်ခိုင်းရုံနိုင်တဲ့စီနေကြီးနိုင်ငံကြီးလောက်ခိုင်းတာကြောတဘာဝတိတ်မကြောက်ဘူးဒီကျွန်တော်ရှေ့တန်းမတက်ခင်3လလောက်နေရတယ်နေရတော့ခါကျတော့အမှန်ဖာပုံမြို့ထဲမှာလုံခြုံရေးကြတော့နော်လုံခြုံရေးကြတော့ခါကျတော့စစ်သားနဲ့ရေနေရမတူဘူးပြမတူဘူးဆိုတာကျွန်တော်ကကျွန်တော်ရေထဲမှာဆန္ဒမပါတော့လည်းပဲဒီလုံနေအောင်ပါပဲဘာလို့လဲကျွန်တော်တို့အခွင့်အရေးမရှိသေးဘူးခွင့်အရေးမရှိသေးတဲ့အတွက်ဒီထဲမှာပဲနေအောင်ပါ နေအောင်မဲ့ဆိုတဲ့အတိုင်းသားမှာအမှရဲနေလုံချုံနေသူဖြန့်ပြီးတော့အိမ်ဒီပါတက်စင်တယ်အရှုပ်ရဲတွေကပြင့်မကောင်းကျွန်တော်တို့ကတော့အောက်မှာတော့လုံချုံရဲနဲ့အပြည့်စုံယူပါတယ်သူတို့အိမ်ပေါ်တက်စင်ပြီဆိုဟိုပစ္စည်းယူဒီပစ္စည်းယူနဲ့လောရီတလုံးကအမြင်မ်းပါတယ်ဘာလို့လဲဆိုပြည်သူရဲ့ပစ္စည်းပေါ့နော်ပတ်စံနေလည်းပါပစ္စည်းတန်ဖိုးရှိတဲ့ဥစ္စာတွေအဲ့လိုမျိုးထားလိုက်ဟုတ်ဆက်ပြီးလို့ပေါ့နော
်စစ်တပ်ကနေဖက်ပြီးလို့အတွက်
အဲ့လိုစလို့ပြန်ပြောပါဦး။ညောင်းအိမ်မှာဆက်တွေ့တယ်။လက်ရှိတဲ့ဆီမှာရွာသားတယောက်နဲ့တွေ့တာ။ရွာသားတယောက်နဲ့တွေ့တော့အညီရဲ့ဘေတော်မှုလည်းတဲ့ဒီမှာလည်းမမြင်ဘူးတဲ့။မမြင်ဘူးဆိုကျွန်တော်ဆက်သွားလိုက်ပါလို့။အားရောင်းတယ်ဒီထက်လာလို့မရဘူးလေ။မင်းနားမလဲဘူးလားတဲ့တော့။ဖားလို့သူကြည့်ရတယ်ဘာမှတော့မပါဘူး။ကျွန်တော်အရင်ဆုံးဖြဲတာပေါ့နော်။အရက်သား။အဲ့လိုဖြဲတော့ခါကျတော့ねကျွန်တော်ပါလေကားလို့ကျွန်တော်လက်ပြုံအင်းတို့ထုတ်ပြရဟာဟောင်းလဲနေကဖာမွန်ကအရက်သားကိုလက်ပြုံလာထုတ်ပြနေဟောရငါဘာရင်ခေါ်မှာအပြစ်စလို့ထုတ်ပြတော့ဟာကြောင့်ဟာနေရဲပေါ်လာအရာရှိတာရဲ့ကျွန်တော်ရဲပေါ်ပါတွန့်စီခိုင်းလိုက်လို့ကျွန်တော်လာတော့နော်တွန့်စီခိုင်းလို့လာရင်နဲ့ကျွန်တော်လာစုံကန်းတာပေါ့ကျွန်တော်ဒီဘက်ကိုလာပေါင်းဖို့ကတော့ကျွန်တော်လက်နဲ့ရှာဖို့ကတော့ဟာဆိုရင်ညီလေးအေးဆေးဘက်ကွာအားရင်ကျွန်တော်အဲ့ချိန်မှာနူးနူးထွေးထွေးကြိုးဆိုကျွန်တဲ့လူတွေရောတဲ့လိုက်ရှင်တဲ့လူကအများကြီးလို့ဒါအများကြီးလိုက်ပြီးဆိုဒီဘက်ကြီးပြဖြစ်သွားတယ်လို့လက်နဲ့ကြီးနေပြစ်တာပေါ့သူကဘာပဲဖြစ်ဖြစ်အပေါ်မှာတမချက်ကတော့ဖြစ်ပြီဆိုတဲ့ရွာထဲနဲ့မြို့ထဲပဲလက်နဲ့ကြီးလမ်းပြည်ညာအဲ့လိုထိခိုက်မှုတွေရှိမှဆိုတော့ရှေ့တန်းကိုခေါပုတ်စက်တောင်းပေါ့ပုံကွဲ၄နိုင်မှာစားထွက်တယ်ဖာပုံမြို့ရနေ၄နိုင်မှာစားထွက်အဲ့မှာကျွန်တော်မီတာ1000 2000လောက်ရတဲ့အချိန်မှာတော့ဝိုးလေးမျိုးဝိုးလေးမျိုးဆိုတာတော်တော်လေးကို2နိုင်3နိုင်ကျော်4နိုင်လောက်ရှိပြီအဲ့ချိန်မှာကျွန်တော်တွေ့တဲ့အချိန်မှာနွားကြောင်းတဲ့လူကြီးတွေ့ရတယ်မီတာ1000ညို့နဲ့မီတာ1000 2000ဆိုတာဘယ်သူမှအရက်သားရေးပါမသွားခိုင်းတော့ဘူးအဲ့ညာတွေမိုင်းနေပါပြီပေါ့လေမိုင်းပေါ်တော့ဟာကျွန်တော်တွေ့ရတဲ့အချိန်ကျွန်တော်မှတ်ထားတာအဲ့ညာလေးကိုမှတ်ထားတယ်ကျွန်တော်ရောဘတ်တော့ကိုလည်းကျွန်တော်မှတ်ထားတယ်အဲ့ရောဘတ်တော့နဲ့ဆိုရက်ွက်တုံးနဲ့နီးရတယ်ကျွန်တော်ပြောဘူးရဲ့ရက်တာပြောကျွန်တော်အဲ့ညာလေးကိုမှတ်ထားတော့ဟာကျွန်တော်ဟိုတွေဒီအမှညနေဆောင်တော့ဟာကျွန်တော်အရှိရှာပြီရှင်းချပြီနေရာတွေပါရှင်းပြီးတော့မှထမင်းတွေပါစီချက်တွေပါရှက်တယ်အဲ့ရှိမှကျွန်တော်ပါမတော့ကျွန်တော်ပါမတော့ဘယ်နဲ့အပေါ်မှာနေခဲ့အပေါ်မှာနေခဲ့ပြီးတော့ဒီဘောရှင်းရပြီးတော့ဘူကြီးလည်းကျွန်တော်ကိုခေါ်အောင်လေကျွန်တော်တို့လည်းလိုက်မယ်နေရလိုက်မယ်ဆိုတော့သူတို့ကိုကြည်လိုက်ရတယ်တော်တော်များရတယ်လူက73ယောက်74ယောက်လောက်ရှိတယ်အဲ့73ယောက်74ယောက်ဆိုကုန်ပြီလေကုန်ပြီဆိုတော့လက်လက်ကြီးနဲ့လည်းလမ်းပြတော့မှာအဲ့ဆိုအဲ့နေအဲ့လိုတော့မလုပ်ကြသေးနဲ့အောင်ကွာလို့မင်းမလဲလို့အလက်ကြိုင်နဲ့ထွက်ကြမယ်လက်ကြိုင်နဲ့သွားကြမယ်နှစ်နာရီကျတော့ငါတို့ကင်းလာနိုးတယ်ကျွန်တော်ကင်းလာနိုးကျွန်တော်မအိပ်ဘူးကိုရိုက်ရသွားရတော့လို့ဆိုပြီးတော့ကျွန်တော်ကင်းထားတော့ကင်းထားရင်လက်နက်ခင်းအကုန်ပြည့်စုံ equipment တွေပါပဲ uniform တွေပါအပြည့်စုံဝင်ပြီးကြီကာဦးထိုးတွေပါဆောင်းပြီးတော့ကျွန်တော်လက်နက်ကောက်ပြီးတော့လွဲရောထောင်းနေလွဲရပါတော့တော့လွန်နေအကြည့်ပို့လေးရလို့တော်ရတောင်းနေရောက်နေလို့ဆိုတာကျွန်တော်အပြည့်စုံယူလိုက်အဲ့အကုန်လုံးလာပြောရဲအကုန်လုံးထဲမှာမှသူကမအိပ်ပဲကျွန်တော်ထိုင်ဆောင်နေတယောက်ချင်းဒီလိုရောက်လာရင်ကျွန်တော်နဲ့ပါလာရင်ညှိုးမင်းစော်မျိုးမင်းစောတိုက်ကြည့်လိုက်တော့ဆောင်းလေးရှုံပြီးတော့ငုတ်တို့လေးထိုင်ဆောင်းရှုတ်လိုက်တဲ့အချိန်မှာသူ့မှာလက်နက်ခင်းလက်ပြပုံအကုန်ပြည့်စုံပါနေဟာတော့မြတ်ဝိရိယရှိတာရတာတော့အဲကျွန်တော်ကင်းဆောင်တဲ့နေရာခေါ်ရတာပေါ့ခေါ်ရရဟဲ့အောင
်
လားနှစ်ယောက်လေအဲဒီမှာကျွန်တော်3နိုင်လောက်ကျတော့ဘောဘာတော်နာရောက်ခန့်ဒီမှာမီတာ1000ကျော်လောက်ပေါ့မှန်တာပေါ့နော်1000ကျော်လောက်ရောက်တဲ့အချိန်မှာလှမ်းပြတယ်ဟို BA တရာရော60ရောလှမ်းပြတော့နော်လက်နက်ကြီးနဲ့လှမ်းပြတာကျွန်တော်တို့လည်းဆိုရင်မိသားဟို900กว่าလောက်ပါကြာတော့ဗောမိသား900တော်တော်လှန်းလှန်းလေးရောက်တဲ့ခံကြီးကြမှာကျွန်တော်မျက်မှန်းနေဗောနော်ဓမီတလက်အပေါ်ထောင်ထိုးလိုက်တဲ့ပုံစံပြုတ်ကျခဲ့တဲ့ပုံစံမျိုးဓမီတလက်ထောင်ထိုးခဲ့လိုက်ထောင်ထိုးခဲ့လိုက်ပြီးတော့ကျွန်တော်ပြန်ပြီးရှေ့ဆက်လာတယ်ကျွန်တော်နှစ်ယောက်တော့အဲ့ဓမီထောင်ထိုးလိုက်တဲ့နေရာမှာပဲလက်နဲ့ကြည့်ပြရင်ခဏခဏကြာတယ်ကျွန်တော်တို့တော့ဘုံမူလာကြုံတယ်တပါငါဘုံမူဗောနော်ဒီရဲ့အခုချိန်ဒီတရှုပ်တလေးလဲမိုင်းမိနေအောင်ပါပဲဗောနော်လူကြီးတွေကမိုင်းမိနေအောင်ပါပဲဟုတ်ပါတော့ဒီဘက်ကိုရောက်ရင်ကင်မီနယ်ကွန်ရောက်ရောက်ပြီဆိုတာနဲ့ဖွဲ့စည်းတဲ့မင်းတို့မိတယ်တတ်မှာပဲမင်းတို့သွားလဲပဲမင်းတို့တတ်မှာပဲဆိုတော့မဟုတ်ဘူးပေါ့နော်ကျွန်တော်ကတော့ကျွန်တော်မသေးလို့ပဲဒီမှာရောက်လာရင်လှုပ်လဲလှုပ်နေပြီအေးချင်းချင်းနဲ့နေနေရပြီပေါ့နော်တကယ်လို့လာမယ်ဆိုလို့ရှိရင်လည်းပဲရှိန်ရှောက်သမျှမကြောက်ဘူးပါပေါ့ကွမ်ကိုသာဆက်တွေ့ပြီးတော့မှလာခဲ့ပေါ့
စစ်စစ်ငြိမ်းတင်ပ
ါဟုတ်ပါဘူး
ရှိခိုင်းပြည်နယ်ရင်တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့6ဖြူအထူးစီးပွားရေးဆိုစီမံကိန်းအကောင့်ထဲပေါ်နှာရေးစစ်ကောင်စီကတွန်းအားပေးဆောင်ရွက်နေချိန်မှာပဲအဲ့ဒီဒေတာမှာတိုက်ပွဲတွေလည်းဖြစ်နေပါတယ်။ဒေတာရင်းလုံခြုံရေးခင်းမဲ့ချိန်မှာစစ်ကောင်စီအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုတွေကိုလက်တွေ့အကောင့်ထဲပေါ်နိုင်မဲ့အလားအလာဘယ်လိုရှိမလဲဆိုတာကိုတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ချပါရှင်။
ကျွန်တော်မြင်တာကတော့အကောင့်စီပေါ်ဖို့အစဉ်သင်းဆိုက်ရှာရတဲ့အချိန်နေမဟုတ်ဘူးလို့ပဲကျွန်တော်မြင်တယ်ပေါ့လေ။ဘာလို့ကြောက်ဖြူလဲတိုက်ပွဲဖြစ်တာကိုဟောပေါ့ကြောက်ဖြူအထူးစီးပွဲဆိုလောင်းမဲ့နေရာမှာပဲတိုက်ပွဲဖြစ်တာဆိုတော့လေ
ကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်ကပြောပြခဲ့တာပါ။တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကြောက်ဖြူအထူးစီးပွားရေးဆောင်အနီးမှာအေးအေးရခိုင်တပ်တော်နဲ့မြန်မာစစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးအခုတော့ကြောက်ဖြူမြို့ကိုစစ်ကောင်စီကထိန်းချုပ်ထားပါတယ်။ကြောက်ဖြူမြို့နယ်ဒညဝတီရေတပ်စခန်းအနီးနဲ့မလကျွန်းရွာအနီးတို့မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်တယ်လို့အေးအေးရခိုင်တပ်တော်ကလည်းသတင်းထုတ်ပါတယ်။ရခိုင်မှာလဲလမ်းပန်းဆက်သွယ်ရေးပြတ်တောက်နေကြောင်းကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူဦးထွန်းကြည်က VOA ကိုပြောပါတယ
်။ဟောဘိုးအရှင်ကြီးကတော့ဒီဗမာပြည်နဲ့သွားလာလို့လုံးဝမရောက်ဘူးဆရာမ။သွားလာခွင့်မရှိဘူး။ဒါပေမဲ့လေကျောင်းကိုဖွင့်တဲ့အခါကျတော့မြို့ပေါ်ကလူတွေကတော့လေကျောင်းသွားလာခွင့်နေဆိုလို့ရတယ်ဗော။ရန်ကုန်ကိုသွားမယ်ဆိုလို့ချင်းသွားလို့ရတယ်။ရန်ကုန်ကနေလာမယ်ဆိုလို့ချင်းလာလို့ရတယ်။ဒါပေမဲ့အဲ့နေဘက်မကြည့်ရတဲ့ကိုသွားလာပွဲမရှိဘူး။နောက်ပြီးတော့ဒီကုံစီစီစင်မောအလုံးကိုရတန်းထားတယ်။ဒါကတော့ကုံလိုင်းရောဂျေလိုင်းရောဟိုပိုက်ဆိုပိုက်ဆိုထားပိုက်ဆိုထားတဲ့သဘောကိုဟောက်
။စစ်ကောင်စီဘက်ကတော့ကြောက်ဖြူအထူးစီပွားရေးဆောင်အကောင့်ထဲဖော်နိုင်ရေးကိုဒီဇိုင်းမှမှကျိုးပန်းနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာပဲစစ်ကောင်စီဝန်ကြီးဦးအောင်နိုင်ဦးကအထူးစီပွားရေးဆောင်များအကောင့်ထဲဖော်ရေးအစည်းအဝေးလုပ်ခဲ့ပါတယ်။
ကြောက်ဖြူအထူးစီးပွားရေးဆောင်ကိုနိုင်ငံတော်အစိုးရအနေနဲ့မြန်ဆန်စွာအကောင့်ထည့်ဖို့ဆောင်ရွက်လျက်ရှိကြောင်း
တရုတ်နဲ့မြန်မာစစ်ကောင်စီကြားမှာတော့ကြောက်ဖြူစီမံကိန်းများအရေးနောက်ဆက်တွဲစာချုပ်ကိုမကြာခင်ကလက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပြီးစစ်ကောင်စီကတော့ကြောက်ဖြူစီမံကိန်းကိုအကောင့်ထည့်ဖို့နိုင်ဖို့မျှော်လင့်ထားတာပါကြောက်ဖြူစီမံကိန်းများအရေးစောင့်ကြည့်သူထွန်းချီကတော့ကြောက်ဖြူအရေးနောက်ဆက်တွဲစီမံကိန်းလက်မှတ်ထိုးတာကလုပ်ငန်းသဘောအရဖြစ်နိုင်တယ်လို့ပြောပါတယ
်ဒီ process ကြီးကစကားတိကလာလောက်လာတာဆိုတဲ့အခါကျတော့အခုနောက်ဆုံး final agreement ကိုလက်မှတ်ထိုးရဆိုတာကသုံးဆန်းတယ်လို့တော့ကျွန်တော်မမြင်ဘူးဒါလောက်ကိုလောက်ရမယ်လောက်ငန်းစဉ်ဖြစ်တယ်ဒီနေရာမှာအာဏာသိမ်းထားတာမသိမ်းထားတာကိုချိန်ကျွဲလို့မရဘူးပေါ့လေနော်ချိန်တဲ့လူတွေတော့လက်မှတ်ထိုးရမှာပဲတယောက်ဖက်ကတော့ဆိုတော့ဒါမဲ့လက်မှတ်ထိုးရတဲ့ဆိုပေမဲ့အကောင့်ချိပေါ်ဖို့အပိုင်းမှာကြတော့တယောက်ဖက်ကတော့စဉ်းစားလိမ့်မယ်လို့ကျွန်တော်ထင်တယ်ဘာလို့ဆိုတော့နေရာမျိုးကိုစီကောင်စီကတော့တယောက်လိုနိုင်ငံကြီးကိုလာပြီးတော့ bond position မှာကတော့သိရှာတယ်အဲဆိုသူတို့လုံချုံရေးအတွက်လည်းတယောက်ကိုအသုံးချချင်တဲ့သဘောမှာထိနိုင်တယ်ပေါ့လေနော်အဲ့လိုမျိုးပဲကျွန်တော်မြင်ပါတယ်
စစ်ကောင်စီရွေထားသလိုအကောင့်ထဲဖော်နိုင်ရေးကတော့လုံခြုံရေးအရာရောလူထုစန္ဒအရာပါအခက်အခဲရှိနိုင်တယ်လို့လည်းသူကသုံးသပ်ပါတယ
်ဆိုတော့စစ်ကောင်စီဘက်ကလည်းသူတို့ကအခုပိုက်စုပါဗောနော်သူတို့ကလည်းမျိုးပေါ်ကလူတွေလူသားတန်းကအဖြစ်တာဝန်ယူချပြီးတော့မျိုးပေါ်ကိုသူတို့ကြီးစိုးထားတယ်ဆိုတော့ဒီမျိုးပေါ်အဝင်အထွက်လုံးဝမရှိအောင်လောက်ထားတယ်နောက်တော့ရေးရေးရေးချောင်းသွားလာရေးတွေအကုန်လုံးကိုလည်းပိုက်စိုးထားတယ်ဆိုတဲ့အခါကျတော့ဒါတွေကိုဒီတယောက်ကလောက်တဲ့စီမံကိန်းအတွက်သူတို့ဖွင့်ပေးရမလားပေါ့နော်ဖွင့်ပေးတယ်ဆိုလို့ရှိရင်တော့အဲဘလောက်တီအာမခံချက်ကိုဘလို့မဟာပြွာနဲ့ဆက်တော့မလဲဆိုရဲဟာကတော့သူတို့ထားရွေးရမယ်သဘောမှာရှိရဆိုတော့ဒီတက်တော်ဘက်ကခိုက်တက်တော်ဘက်ကလည်းသူတို့နေတဲ့နေရာတွေအကုန်လုံးကိုပြန်ပြီးတော့ဝိုင်းရံထားတဲ့အခါကျတော့နှစ်ဖက်လုံးကတင်းမာနေတဲ့အခြေအနေမျိုးမှာရှိနေတယ်ဆိုတော့အဲ့လိုမျိုးအခြေအနေမှာဒီ project ကိုစဖို့စတင်လောက်ဆောင်ဖို့ဆိုတာကတော့တော့စွန့်စားရမယ့်ကိစ္စဖြစ်နေတယ်လို့တော့ကျွန်တော်မြင်ပါတယ
်တကယ်လို့တရုတ်ဘက်ကကြောက်ဖြူစီမံကိန်းကိုအကောင့်ထဲဖို့မယ်ဆိုရင်တော့တိဆောက်ရေးဆိုင်ရာပစ္စည်းတွေကိုပင်လယ်လမ်းကြောင်းကနေကြောက်ဖြူကိုတည်ဆောင်လာနိုင်ပေမဲ့တိဆောက်ရေးလုံးမယ်မတည်ကျွတ်မှာတင်မော်တွေစိုက်ကတ်လို့မရတဲ့အချက်ကြောင့်ကြောက်ဖြူမှာစိုက်ကတ်ရမှာဖြစ်ပြီးဒါကြောင့်လည်းအခက်အခဲဖြစ်နိုင်တယ်လို့ဦးထွန်းကြည်ကရှုမြင်ပါတယ်
ဒီပင်ပေါ်တွေသွားလာရဲ့အတွက်ကတော့ဖိုက်ပြဿနာမရှိဘူးလို့ကျွန်တော်မြင်တယ်ပေါ့လေဒါပေမဲ့ဒီပင်ပေါ်တွေအကုန်လုံးကမကြီးကျွမ်းမှာသွားပြီးတော့ဟိုစိုက်မြင့်နေရမရှိသေးဘူးမရှိသေးတဲ့အခါကျတော့အရင်ဆိုလို့ရှိရင်ဒီဘက်မှာဒီရင်ောက်ပင်ပေါ်ဆိုင်ဆောက်တဲ့အခါမှာလေတင်လာတဲ့ပစ္စည်းတွေကိုကျတော့ဒီကြောက်ဖြူမှာပဲပင်ပေါ်ဆိုင်တယ်ပေါ့လေငါပွေးမှာစိုက်ကတ်လောက်ထားတာရှိတယ်အဲ့စိုက်ကတ်မှာယာယီစိုက်ကတ်မှာပဲဒီလိုစိုက်ချပြီးတော့ဘွန်တင်ကိုချလောက်တာမျိုးတွေတွေ့ရဆိုတော့အဲ့လိုမျိုးလောက်မယ်ဆိုလို့ရှိရင်ဒီတယောက်တွေကကြတော့ဒီပစ္စည်းတွေကိုသွားတည်ယူပို့ဆောင်ခွင့်ရှိပြီးတော့ဒေသခံတွေရဲ့ခွင့်ရေးအတွက်အလောက်ကအခွင့်အလမ်းကိုကြတော့ပိုက်ဆိုးထားမယ်ဆိုလို့ရှိရင်တော့စစ်ကောင်စီကပို့ပြီးတော့အရေးဆိုင်ရာရောက်မယ်ပေါ့ဆရာမ
ကျောက်ဖြူထူးစီဝါရေးဆောင်တဲ့ရင်းနှီးစိတ်ကံစီမံကိန်းတွေကိုတော့2015ခုနှစ်သမရဦးသိန်းစိန်လက်ထက်မှာတရုတ်နဲ့သဘောတူထားတာဖြစ်ပြီးမြန်မာဘက်က15ရာခိုင်နှုန်းနဲ့တရုတ်က85ရာခိုင်နှုန်းရင်းနှီးမြှုပ်နှံဖို့ဖြစ်ပါတယ်ဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာစီမံကိန်းအရွယ်အစားကိုတည်တည်တသာရှော့ချလိုက်ပြီးမြန်မာဘက်က30ရာခိုင်နှုန်းနဲ့တရုတ်ဘက်က80ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုအဖြစ်ပြန်ပြီးတော့ညှိနှိုင်းခဲ့ကြပြီး2018ခုနှစ်မှာသဘောတူခဲ့တာဖြစ်ပါတယ်ကျောက်ဖြူရင်းနှီးစိတ်ကံစီမံကိန်းတွေကိုမူလကရင်းနှီးစိတ်ကံ10ခုထိစောက်ဖို့ရည်မှန်းခဲ့ကြတာဖြစ်ပေမဲ့အကျွေးပြိမဲ့ရေဆိုးရင်ချက်နဲ့စိတ်ကံ2ခုထိရှော့ချတိစောက်ဖို့ NLD အမျိုးသားဒီမိုကရေစီအစိုးရလက်ထက်မှာဆုံးဖြတ်ခဲ့တာပါဒေါ်လာတန်8300ကုန်ကြမယ်မူလစီမံကိန်းကနေဒေါ်လာတန်1300စီမံကိန်းကိုရှော့ချထားတာလည်းဖြစ်ပါတယ်ရှင်
ပတ်စဉ်စီးပွားရေးစီစဉ်ကိုတော့ကျမစီစဉ်တင်ဆက်နေတာဖြစ်ပါတယ်ရှင်။ VOA ကထုတ်လွှင့်နေတဲ့စီးပွားရေးစီစဉ်ပိုင်းဝင်အပတ်စဉ်ခဏတွေ၊သတင်းတွေ၊သတင်းဆောင်မတွေ၊ရေဒီယိုရုပ်သံအစီအစဉ်တွေ၊ဗီဒီယိုအစီအစဉ်တွေနဲ့တွဲဆုံမြင်မြန်ကန်တွေကိုတော့ကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မြွေလာရောက်ဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အခုကတော့လူမှုရှုခင်းသတင်းပတ်စဉ်ခဏကိုတင်ပြပါမယ်။မြန်မာနိုင်ငံမှာဆစ်ဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးဓာတ်ပုံရိုက်ခုခဲ့တဲ့ဓာတ်ပုံသတင်းထောက် YAT ကဓာတ်ပုံတချို့နဲ့အဲ့ဒီဓာတ်ပုံတွေရဲ့နောက်ွယ်ကအကြောင်းတွေကိုမဆုမြတ်မုံကိုမျှဝေထားတာကိုလူမှုရှုခင်းအစီအစဉ်မှာတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဆစ်အာဏာသိမ်းအုပ်ချုပ်တာကိုလက်မခံသူတချို့ကဒီတဲ့နဲ့ဆွဲကင်တော်လှန်နေကြတာကထူးခြားတဲ့သမိုင်းစာမျက်နှာတစ်ခုဆိုတာကိုညင်မရပါဘူးအဲ့ဒီလိုသမိုင်းအချိုးအခွေဖြစ်ရတွေကိုသတင်းထောက်တွေအပါအဝင်နေပယ်ဆောင်ကကျွမ်းကျင်သူတွေကအမြဲမပြတ်လေ့လာပတ်တန်းတင်နေကြပါတယ်ဓာတ်ပုံသတင်းထောက် YAT ကလည်းစစ်ပွဲဖြစ်နေတဲ့နေရာတွေကိုကိုယ်တိုင်သွားပြီးတော့မှဒီဓာတ်ပုံမှတ်တမ်းတွေတင်နေပါတယ်ပြီးခဲ့တဲ့3ရက်အတွင်းသူမှတ်တမ်းတင်ထားတဲ့ဓာတ်ပုံတွေကတချို့ကို VOA မြန်မာပိုင်းကိုမျှဝေပြီးတော့ဓာတ်ပုံတွေရဲ့နောက်ွယ်ကဖြစ်ရကိုပြောပြထားပါတယ်ဒီပထမဆုံးဓာတ်ပုံကတော့2021ဒီဇင်ဘာ24ရက်နေ့ကစစ်ဘေးကနေလွတ်အောင်ထွက်ပြေးသူတွေကိုဖရူဆိုမြို့နယ်ကမိုဆိုမြို့မှာစစ်တပ်ကဒီအစုလိုက်တပ်ဖြတ်မိရှို့ခဲ့ပြီးတဲ့နောက်အဲ့ဒီညာရောက်သွားချိန်ရိုက်ဖြစ်ခဲ့တဲ့ဓာတ်ပုံတွေကတပုံဖြစ်တယ်လို့ဓာတ်ပုံသတင်းတာ YAT ကအခုလိုပြောပြထားပါတယ
်ဒီပုံကကျွန်တော်ဒီမိုဆိုအရှေ့ရာလီမူဆိုဟိုရွာနောင်းမှာဖြစ်တဲ့အစုလိုက်ပြုံလိုက်ပေါ့နော်လူတွေတက်ခံရတဲ့ကျင်းကြံလေးပေါ့စစ်ကောင်စီဘက်ကစစ်ပေးဆောင်တွေကိုဖမ်းတားတယ်တားပြီးတော့တဲ့အချိန်မှာသူတို့တက်ပြီးတော့မြေရှုခဲ့တယ်ပေါ့နော်။အဲ့ကိုဟိုရောက်တော့ကြားဘလောက်မှဘလောက်ဆိုပြီးတော့သူတို့ကပြောပြအရှင်းပြရင်တန်းတန်းနဲ့တော့ကလေးလေးပါပါတယ်ပေါ့နော်။အဲ့ဟာဟိုပထမဆုံးရောက်တဲ့လူတယောက်အဲ့လူကအရှင်းပြတယ်အဲ့ကလေးလေးရဲ့ခေါင်းဆိုရင်တည်တည်လေးပဲရှိရပေါ့နော်။အဲ့ဘောလုံးသေးသားလောက်ပဲရှိရပေါ့နော်။မဲတူးနေဘာမှတော့မမြင်အောင်ဒါပေမဲ့ခေါင်းလေးကအလောက်လောက်လေးပဲရှိရပေါ့။တို့ခံမှန်းကြရတော့လာသားလို့တော့ပြောတာပေါ့နော်အဲအဲ့ချိန်မှာကျွန်တော်လည်းအဲ့ဒါကိုတပုံပိတ်ရိုင်နေတန်းလန်းနေဒီအောက်မှာကြာနေတဲ့ကလေးအင်ကြီးလေးအနှွေးလေးလေးကိုကျွန်တော်တွေ့ရပါပေါ့နော်တို့အသက်ခံရတဲ့အချိန်မှာဒါခရစ်စမတ်ဤစ်မှာပေါ့နော်တို့ဒီအစူလိုက်ပြုံလိုက်တက်ခံလိုက်ရတာပေါ့နော်အော်အဲ့ဘက်ချမ်းကအရန်အေးရဆိုဒီအနှွေးလေးလေးကိုတွေ့ရတဲ့အချိန်မှာဒီကလေးလေးရဲ့နောက်ဆုံးနှွေးလေးလေးမေးပြီးဖြစ်မယ်လို့ကျွန်တော်လည်းယူဆတာပေါ့နော်ဟိုဒီအနှွေးလေးလေးကအဲ့လိုမျိုးအဲ့အနေအားလေးမှာတင်နေရအောင်အနေအားလေးမှာတင်နေတော့ကျွန်တော်လိုက်ကြည့်ရင်တန်လန်းနဲ့အဲ့အနှွေးတဲ့လေးရဲ့ဘေးနောက်ဘေးနောက်မှာရှိနေတဲ့ပန်းနေရဲ့အဲပြီးတော့ဟိုအဲ့နေရာတွေကတကယ်တမ်းဆိုအရန်လာတဲ့နေရာလေးပြအရန်အေးချမ်းပြီးတော့အရန်လာတဲ့နေရာလေးပြပန်းနေဆိုတာလေအဲ့လိုတောပန်းနေရာလေအများကြီးပွင့်တာဝါပန်းနေရောတောပန်းနေရောတောင်တန်းနေရောအရန်လာတဲ့နေရာပေါ့နော်အရန်လာတဲ့နေရာမှာဒီလိုရုပ်ဆိုးကြီးတန်းတဲ့ခါကြီးတစ်ခုကိုကျွန်တော်တွေ့တဲ့အချိန်ကြတော့အမကလေးရဲ့အင်ဂျီလေးကိုကျွန်တော်တွေ့တော့စိတ်ထဲမှာလုံးဝဟိုအဲ့အဲ့နေရာမှာတော်တော်ကြီးကိုအာဆိုပြီးတော့ဖြစ်သွားတာပေါ့နော်ပြီးတော့အဲ့ဒီကလေးအင်ဂျီလေးနဲ့အဲ့အနောက်ခံကတို့တို့လိုမီးရှို့ခံရတဲ့ကားတွေနဲ့ကျွန်တော်တွဲပြီးတော့တပုတ်ရိုက်ဖြစ်လိုက်တာပေါ့အစုလိုက်ပြုံလိုက်တက်ခံရတဲ့နေရာတစ်ခုပ
ါခလေးငယ်၄ယောက်အပါအဝင်ဒီစစ်ပြေးဒုက္ခတဲ့30ကျော်တက်ဖြတ်ခံခဲ့ရတဲ့မိုးဆူကြီးရွာဖြစ်ရမှာသူပတ်တန်းတင်ထားတဲ့တပုတ်တပုတ်ဖြစ်ပါတယ်နောက်တပုတ်ကလည်းဒီဒေသအခေါ်ကရင်နီနယ်ကယားပြည်နယ်တွေကဒေါသမကြီးစီးရုံတပုတ်ဖြစ်ပါတယ် ဒီမော့ဆိုအရှိဘက်ချမ်းမှာရှိတဲ့ဒေါရမကြီးဆေးရုံကို2023မတ်လ24ရက်နေ့တုန်းကစစ်တပ်ကဒီဘုံကျဲတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာဓာတ်ပုံသတင်းတော် YAT ရိုက်ကူးထားတဲ့ဓာတ်ပုံတစ်ပုဒ်ဖြစ်ပါတယ်
ခွေးစင်ကြီးရဲ့ဒီဆောင်ရဲ့ဒါဒီလိုအသက်တွေပြောင်းရတဲ့အခါဒီလိုမျိုးဖြစ်သွားတဲ့အခါကိုကျွန်တော်မြင်လိုက်ရတဲ့အခါတော့အဟာဒီလိုလေစိတ်ထဲမှာတော်ဝမ်းနေတယ်ပေါ့နော်အဲဒီတော့သူကအမြောင်းနဲ့ပြစ်ခံရတယ်ပေါ့။အမြောင်းနဲ့ပြစ်ခံရတယ်လက်မကြည့်ကြရတယ်ကြားရတယ်မှာဒီလိုရရနေရာရှိရတာပေါ့နော်။နေရာရှိရပြီးလည်းပြီးတော့ဆိုတော့ဘယ်မှာလဲလာကြည့်ခံရတာပေါ့နော်။ဒီမှာလာကြည့်တယ်ဒီကအဲ့ဒီမှာရှိတယ်ဒီဒီကြီးလိုလိုင်းတွေကြားတယ်အဲ့တော့ဇာတ်ကူပါတယ်ကျွန်တော်ဆန်လာတာကတော့ဒီပြင်းတွေလည်းတစ်ခါလိုက်ပြီးတော့ဟာပြီးတော့သူကျင်းအားကြီးဒီလိုကြီးသွားတာပဲဒီကတော့အလူကြီးသက်တူပြောကြည့်နေတာပါဒါအတိုင်းနဲ့ဆိုဒီလိုကြီးတူတယ်အဲ့လိုမျိုးလည်းမှာအဲလုံးဝစွန့်စွဲပြီးဖြစ်နေရတာပေါ့နော်ကျွန်တော်ကတော့ဒီပုံစံကတော့ကျွန်တော်ပြောပြီးတော့ရှိနေတောင်တန်းနေနေပြီးဒီမှာရှိနေရဲ့ပေါ်ပြင်းနေတဲ့ပေါ်မှုတွေပါလို့အဲ့ဒီပြန်ဝင်ဆေးပစ္စည်းလေးတွေနဲ့စကြတော့ဟုတ်တယ်ပါလို့ကျွန်တော်ဒီ present ခံရလို့ဒီလိုလေးပဲဇိုက်လိုက်တယ်ပေါ့နော်အခုလည်းဟာနေပဲဇိုက်ပြလိုက်တာပေါ့
အခုလိုမျိုးဒီဆေးရုံတွေစာတင်ချောင်းတွေပါမချမ်းစစ်တပ်ရဲ့လေချောင်းကနေတိုက်ခိုက်ဘုံကျဲတဲ့ရန်ရှိတာမို့အိုးအိမ်ပြထွက်ပြေးနေကြရတဲ့စစ်ပြဒုက္ခသည်တွေဟာညပစ်တွေကြားလို့ရှိရင်လည်းဒီဘေးလွတ်မယ်လို့ထင်တဲ့နေရာတွေမှာအိတ်ကြရပါတယ်အဲ့ဒီခါကျရင်လည်းတခြားအန္တရာယ်တွေကြုံရတာကိုဓာတ်ပုံသတင်းတော် YAT ကဓာတ်ပုံရိုက်ယူမှတ်တမ်းတင်ထားပါတယ
်ဒီပုံမှာကတော့ကျွန်တော်ရောက်သွားတဲ့အချိန်မှာစစ်ပြဆောင်စခန်းကျောင်းလုံးရဲ့စစ်ပြဆောင်လုံးရဲ့အိတ်ကျောင်းကလီးနေရညာဘက်ဆိုရင်ဒီလိုတွေအထူးဒီကူးပြောရတယ်ဆိုတော့ဒီတော့ဟောဒီကျောက်စုတွေကွာအေးရတယ်ပေါ့နော်အဲကျောက်စုတွေမှာလည်းအကောင်တော်လေးကြီးရှိပါတယ်ဗျာပြင့်တူတွေအကောင်မျိုးတွေစားကြံတွေအကောင်ကြီးကြီးကိုပြီးတော့ပြင့်တူစားရင်းဆက်တွေရှိတယ်ပေါ့နော်အဲကျောက်စုတွေမှာအေးနေကြမှာဆိုတော့အလင်းဆန်ကြီးနဲ့ပုံလိုက်ကြတယ်အဲ့တော့ဒီတော့ပါလေကိုကြည့်လိုက်ဆိုတော့ပြင့်တူတွေအဲ့ပြင့်တူတွေကစိတ်ကြည့်အောင်ရှိနေမရှိတော့လည်းမရှိဘူးဒါမှမဟုတ်အေးရအပြင့်တူတွေကြောင်းပြင်းမှာအေးရအောင်ဆိုတော့လည်းမအေးဘူးဒီကောင်ဒီတော့ကြတော့ညနှစ်နာရီတို့သုံးနာရီတို့အဲ့လိုအချိန်မှာပဲသုံးနာရီအဲ့တော့သူတို့နေနေရတယ်အပြင်မှာအိမ်ကြီးကိုပဲအိမ်ကျော်တယ်အပြင်မှာအိမ်ကြီးတို့လည်းကျွန်တော်တို့လည်းတော်ပါွားအပြင်မှာကျော်ရတယ်ဗျာဒီသတိရောင်ကြီးဒီရောက်တိုင်းမှာကျွန်တော်ဝမ်းနေတာတွေ့ရတာသတိရောင်ကြီးတော့နေတယ်လုံးဝပြီးတော့နေတော့ကြောက်ရွံ့နေတယ်အဲ့တော့လည်းပို့ပြီးတော့သတိထောင်းနေတယ်ဗျာအဲ့ဒါကိုသတိလေးတို့သူ့မှာလည်းအဲ့လိုပါလို့သတိထောင်း
စစ်ပွဲတွေဖြစ်နေတဲ့နေရာမှာသတင်းယူကြရတဲ့သတင်းတောက်တွေဓာတ်ပုံသတင်းတောက်တွေကင်မရာမန်တွေအနေနဲ့လည်းသိအန္တရာယ်များရယ်ဆိုတာကိုနောက်ထပ်ဓာတ်ပုံတစ်ခုကသက်တင်ပြနေပါဗျ။အ
ိညာလည်းမမဲ့ရရကျွန်တော်တို့နှစ်နာရီခွဲလောက်ကြီးပါအဲ့လိုသိနေတယ်ကြားရတယ်သူများကြားတော့ကျွန်တော်နဲ့ဒီနောက်ပါရှိတယ်ကျွန်တော်နဲ့များသူကလမ်းပြီးတော့လှုပ်လိုက်တာနဲ့ကျွန်တော်လည်းအဲ့ဒီနောက်ကြားတယ်ကိုပုံယူခွဲလိုက်တယ်အိညာကြားလို့သက်ဆိုင်လားသက်ဆိုင်ဆိုသက်ဆိုင်လို့ပဲကြားတယ်ပုံအဲ့လိုမျိုးကြားတယ်ပုံအဲ့လိုကြားတယ်ကျုပ်ရဲ့ခါရီကတင်းမကြောက်ဘူးเนาะဒါမှမဟုတ်အဲ့တင်းဆိုရဲ့ဒီစက်ကဆက်ဆက်လို့ဒီကခေါ်လာလို့ကြာနေတာကျွန်တော်တို့ဆိုတော့အဲ့လိုဘင်းငယ်နိုင်ကြီးကအစိုက်ဆင်းလာတဲ့ပုံကျဲသွားတဲ့ပြင်ပြဝိုင်းဝိုင်းအစိုက်ဆင်းလာတဲ့အဲ့အတိုင်းကြီးနဲ့နောက်ပြမှာပါတာဆက်ကြတယ်ဒီအုပ်ကြည့်သွားတယ်ဒီအုပ်ကြည့်သွားတယ်ဆိုတော့ကြာတော့ဒီအုပ်ကြည့်သွားပြီဆိုတော့အကြီးရဲ့လူကဘလူကြည့်ရတယ်ဘလူကြည့်တာသူမှမကြည့်ဘူးလေကြည့်သွားတယ်လူဆိုတော့တဲ့ဆိုသွားတဲ့ဆိုသွားရင်လည်းရှင်ရီတို့ကြားရဲကိုကြောက်တာပေါ့နော်ကျွန်တော်လည်းအဲ့ဒါကိုပြီးပြီးတော့ဟုတ်ဘယ်လိုများပြီးရတယ်ဆိုပြီးတော့ကြောင်းရင်းနဲ့ကျွန်တော်အဲ့ဒီညမှာအိတ်ကြောက်ပြီးတော့ပုံရိုက်ဖြစ်တာပေါ့နော်တကယ်လဲသက်သက်ကန်လောက်တာနောက်ကြပြီးတော့ဒါမှမဟုတ်သက်သက်ကန်လောက်တာစောပြီးတော့သူကျဲခဲ့မယ်ခေဆိုရင်အကုန်လုံးပါတယ်ကျွန်တော်တို့လည်းပါသွားနိုင်တယ်ပေါ့နော်အဲ့တော့သက်ကန်လေးတစ်ခုက live ဒီအများကြီးကြောင်းလဲသွားနိုင်တယ်ဆိုရင်ဟာဟိုအဲ့မှာ
ဒီတရားရသွားတဲ့သူကတော့စစ်ဖြစ်နေတဲ့နေရာတွေကဒေသခံတွေကိုလိုက်ပြီးတော့ကူညီပေးနေတဲ့ Free Burma Rangers အဖွဲ့ဝင်တယောက်ဖြစ်ပါတယ်။ဒီစစ်ဖြစ်နေတဲ့ဒေသတွေကိုလှည့်လည်ပြီးတော့ဓာတ်ပုံရိုက်နေတဲ့ဒီဓာတ်ပုံသတင်းတော် YAT ရဲ့အပြောအယဆိုရင်ဒေသခံအများစုဟာဒီပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကိုမြင်လို့ရှိရင်အားကိုယုံကြည်ကြတာကိုနေရာတော်တော်များများမှာသူတွေ့ရတယ်လို့ပြောပါတယ်။အဲ့လိုမျိုးယုံကြည်စိတ်ရှိပုံရတဲ့ဒီစစ်ဘေးရန်ရှာမိုးပြေဒေသခံတယောက်ကိုလည်းဓာတ်ပုံသတင်းတော်ကဓာတ်ပုံမှတ်တမ်းတင်ထားပါသေးတယ်။
အော်ဒီစတဲ့နဲ့သွားနေတဲ့လူကအဲ့ဒါဒီဒီစစ်ဆောင်ရဲ့သူရောက်တာအင်ဂျင်လာအင်ဂျင်လာပြီးတော့တိုက်ပွဲလေးကျတော့ပိတ်မိနေတော့ဒါပေမဲ့အဲ့ဒီဘက်ပြီးမှဆိုရင်ပြန်ရဲ့ပြေသူသားလေးကိုသူ့နေတယ်နည်းနည်းလေးပြေးပြေးလေးပါတယ်ပဲနော် င်းအဲ့ဒီအဲ့ဒီနဲ့လာလို့ကျွန်တော်ပြန်ရိုက်ခဲ့တာပေါ့နော်အဲ့ဒီအချိန်မှာအဲ့တော့တွေ့လို့တွေ့လို့တွေ့တော့ပြင်းပြီးလာပြီးတော့သူစိတ်ဖြစ်တယ်ဆိုတော့ခံလာမှုလေကျွန်တော်ခံလာရတယ်အဲ့ဒီအချိန်မှာဆိုအဲ့လိုသဘင်းလေးနဲ့သူတို့ကျောင်းဒီဘက်ကအေးစီဝဲလာဆိုတော့အေးစီဝဲဒီဘက်ကပုံမှုလို့ရှိတယ်သူတို့တို့ဒီကနေရိုက်တာလို့ဆိုတော့သူကပြည့်နေတယ်ဆိုတော့သူတို့တို့ဒီကလာတော့ဒီလိုမျိုးအင်ဂျင်ပါတဲ့ပါဘာဖြစ်လို့လဲဆိုတော့ဒီတော်ရေးတွေ့လို့သူ့ရဲ့ရှိတာသူ့ရဲ့စိတ်ကအုပ်တော့ရတယ်ဆိုတော့ပြည်နေလေကြာတယ်နော်ဒီလိုရတယ်ကျွန်တော်သဘောကျလိုက်တယ်ဆိုတော့သဘောကျပြီးတော့သဘောကျလိုက်တော့ကျွန်တော်ကဆင်းရဲဖြစ်တယ်တော့ကျွန်တော်နောက်၃လလောက်ပြီးရဆိုမှာဆရာဆရာလိုက်ပေါ်တယ်ကျောင်းလုံးမှာဆိုတော့သူကသူတမီးအပြစ်ခံရတယ်အဲ့ဒီဒီအေဒီအန်ရဲ့ဟာကျွန်တော်ဇန်ကတော့နောက်ဆုံးတော့ဆက်တော့မှာဆိုတော့ဒီ
စပွဲတွေဖြစ်သွားတဲ့နေရာမှာဒီတိုက်ပွဲတွေကြားညံ့နေတဲ့သူတွေကိုမရရအောင်ကယ်ဆယ်တဲ့ဒီဆရာဝန်တွေဆေးကျောင်းသားတွေပါတဲ့ရဲရဲနဲ့အဖွဲ့တွေကိုလည်းသူမြင်တွေ့ခဲ့ရတယ်လို့ထပ်ပုံသတင်းတော့ကပြောပြပါတယ်အန်ဒီယေဂိုကယူမဆောက်ပြီးဒီနောက်ဆုံးအခြေအနေပေးတဲ့အထိပိတ်မိနေတဲ့ပြည်သူတွေဒဏ်ရာရနေတဲ့သူတွေကိုတရားမကြံကယ်ဆယ်ဖို့ကြိုးစားတဲ့မိုးပြဲရက်စကျူတင်းကိုမှတ်တမ်းတင်ထားတဲ့ဓာတ်ပုံတစ်ပုံဖြစ်ပါတယ်
တော့အဲ့ဒီအဝါကိုသိကြအောင်ခင်ဗျားကြီးအားကြားတယ်ဆိုတော့အဲ့ဒါကိုကြားမယ်ဆိုတော့ဥပဒေ Okay အဲ့ကျွန်တော်လည်းလိုက်လို့ရပါတယ်သူကတက်ကြရတယ်ကောက်ဝင်လိုက်ကြာတယ်အန်ဒီယေဂိုကလည်းကြားတယ်သူကလိုက်လိုက်မယ်သူကကောက်ဝင်တယ်ကောက်ဝင်တယ်ဆိုတော့အဲ့ဒါကိုလိုက်လိုက်အဲ့တော့တော့မိုးပြဲပဲဝင်သွားတယ်ကိုရောက်တဲ့အချိန်လေးပဲပြောဟိုမိုးရောကလည်းအခုလိုပြစ်လာကြမိုးရောတဲ့အပြင်သူကအလှူလို့ပြစ်လာအဲ့လက်နဲ့ကြည့်ရမိုးရောမျိုးဆိုတော့ဟိုဘယ်လိုလဲအဲ့ဒီလက်တံတွေကအရန်ကြောက်လို့ပေါ့အဲဘာလို့လဲအဲ့ဒီကတော့ဘာလဲတော့သူဆွဲထုတ်ဖို့ကိုပြင်နေတယ်အဲဒါကလည်းလာလာကိုဆွဲဖို့တူတော့သူဆွဲထုတ်ပြီးတော့သူကကားဝပြင်ကားဝပြင်ပြီးတော့အဲ့ဒီကားနဲ့သူနောက်တန်းဖေးဖေးကိုပြန်ပြီးတော့ခေါ်လာတဲ့အချိန်ပေါ့နော်အဲ့တော့ကျွန်တော်ကသူတို့နဲ့လိုက်သွားတဲ့အချိန်မှာအဲ့ဒီတကယ်ကြီးကြီးနဲ့အဲ့ဒီဘိုးဘက်ကသူ့ပြင်ကသူပြီးတော့အဲ့အေးဒီဆွဲထုတ်နေတဲ့ဟာကိုကျွန်တော်လိုက်ပြီးတော့ဆက်တန်းတင်ပြတာပေါ့။ဆလို့ဆက်တာစီးနေရလိုက်တာပေါ့။အဲ့လိုဆလို့ perception တွေဒီပုံစံမျိုးကျွန်တော်ဟိုတိုက်ပြတာ
။အကြီးထန်တဲ့စစ်မြေပြင်တွေမှာလူသက်တွေကိုကယ်ဆယ်ဖို့ကြိုးစားတဲ့လူသားဆန်သူတွေအများကြီးကိုတွေ့ရတာကလည်းသူ့အတွက်အမှတ်တရဖြစ်တယ်လို့ဓာတ်ပုံသတင်းတောက် YAT ကပြောပါတယ်။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်လာချိန်မှာစစ်ပွဲဖြစ်တဲ့နေရာတွေနဲ့ပို့ပြီးတော့ကျေပြန့်လာနေပါတယ်။အဲ့လိုစစ်ဖြစ်နေတဲ့နေရာတွေမှာဒီဓာတ်ပုံသတင်းတောက်တယောက်အနေနဲ့မြင်တွေ့မှတ်တမ်းတင်ထားတာတွေကတချို့ကို VOA မြန်မာပိုင်းနဲ့မျှဝေခဲ့တာဖြစ်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ
။အခုတော့သတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ရှင်။ဟမတ်စစ်သွေးချတွေဖမ်းထားတဲ့တရားခံနှစ်ယောက်ကိုအစ္စရေးကတင်းလာနေမှာကဲတင်လိုက်နိုင်ပါတယ်။ဒါပေမဲ့ထောက်ကူလေးချောင်းတိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကမြို့မှာပါလက်စတိုင်းအနည်းဆုံး68ယောက်သေဆုံးသွားကြပါတယ်။ဂါဇာမှာလူအများအများအသက်ခံရပြီးဖြစ်တဲ့အတိုင်းအစ္စရေးကိုလက်နက်ပို့တာရဲချဖို့ဥရောပသမဂ္ဂနိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘိုရက်ကအစ္စရေးရဲ့မဟာမိတ်တွေအဓိကအဖြစ်အမေရိကန်ပြည်ထောင်စုကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးရဲ့စစ်စင်ရေးကအတော်ကိုလွန်သွားပြီလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအရင်သတင်းဘက်ကပြောခဲ့တာကိုမစ္စတာဘိုရဲကညွှန်ဆိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးပရန်ပရီဘဟိတနုကာရာဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တနင်္လာနေ့အမေရိကန်ဆန်တော်ချိန်ညနေပိုင်းမှာတွေ့ဆုံပြီးမြန်မာအရေးကိစ္စဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။မြန်မာနဲ့နယ်ချင်းဆက်ထိုင်းနိုင်ငံတက်ခိုင်တွင်မှာမြန်မာဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုလုပ်ငန်းတွေဒီတစ်လအတွင်းစတင်မယ်လို့ထိုင်းဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူပရန်ပရီကပြီးခဲ့တဲ့သတင်းပတ်ကပဲပြောဆိုထားတာဖြစ်ပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မယ်ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 30 hertz ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအပိနာဆင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမတင်ကြီးထိုက်ပါ။